Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်စက်တင်ဘာလ23ရက်စောင့်ချာနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်နားဆင်နိုင်သလိုရုပ်သံကားပါရှုစားနိုင်ကြပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျမစုမုံကအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးမှာပ
ါမင်္ဂလာပါရှင်ကျမခင်ဗျက်သက်ပါတောက်ကြညသတင်းတွေကိုကိုရနိုင်တဲ့သူပြောပြပေးမှာပါရုရှားသိမ်းထားတဲ့ယူကရိန်းဒေသတွေမှာရုရှားနဲ့ပေါင်းလို့တဲ့ဆန္ဒရှိမရှိလူလူဆန္ဒခံရင်ပွဲကျင်းပနေပါတယ်ယူကရိန်းမှာစစ်ရေးအရှိန်မြင့်နေတာအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကနေရုရှားကိုအပြစ်တင်ပါတယ်။အာဆီယံနိုင်ငံခြားရေးဝန်ကြီးတွေဟာနယူးယောက်ကိုရောက်နေချိန်မှာမြန်မာအရေးကိုဆွေးနွေးနေကြပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါမဆွမွင
်။ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူတောက်ကြညမှာသောရရှင်နေနာဆင်ရမယ်နောက်ဆုံးရသတင်းတွေမှာတော့မြန်မာနိုင်ငံမှာကြမ်းဖက်တိုက်ခိုက်မှုတွေပိုပြီးတော့မှဆိုးဝါးလာနေတာမို့လို့အမေရိကန်ပြည်ထောင်စုအနေနဲ့စစ်ကောင်စီကိုနီးလန်းပေါင်းစုံနဲ့ဖိအားပေးဖို့လှုံ့ဆော်နေပါတယ်လို့အမေရိကန်နိုင်ငံရေးဌာနရဲ့တာဝန်ခံ Derek Chollet က VOA ကိုပြောဆိုလိုက်ပါတယ
်။ The regime's escalating violence against the people of Burma, obviously most recently with this tragic killing of children at school just a few days ago, which we strongly condemned.
Derek Chollet ကို VOA သတင်းတောက် Nickel Chin ကတီးတက်မေးမြန်းထားတာကိုမကြခင်မှာအပြည့်စုံနားဆင်ရပါမယ်။နောက်ထိုင်းမြန်မာနယ်စပ်မြဝတီမှာအဖမ်းခံလိုက်ရတဲ့အိန္ဒိယနိုင်ငံသားတွေရဲ့နောက်ဆုံးအခြေအနေ၊ရခိုင်မောင်တော်တောင်ပြိုဗျူဟာအနီးကစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်တို့ကြားကတိုက်ပွဲသတင်းနဲ့ကလင်းငယ်တွေအသေဆုံးခဲ့ရတဲ့ဒပေးရင်လက်ရကုံအရေးတောင်ကိုရီးယားဖုံးတော်ကြီးတွေဆန္ဒထုတ်ပေါ်တဲ့အကြောင်းစတဲ့နောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုရန်နိုင်တို့ပြောပြပေးကြပါလိမ့်မယ်ရှင
်။ရုရှားသိမ်းပိုက်ထားတဲ့ယူကရိန်းအရှေ့ပိုင်းဒေသတွေမှာရုရှားအစိုးရကနေစီစဉ်ပြီးပြုတ်လုတဲ့ရုရှားလက်အောက်မှာဒီဒေတာကန်နေနေလို့တဲ့ဆန္ဒရှိမရှိလူမှုဆန္ဒခံရင်ဘက်ကိုတောက်တာနေမှာမင်းစတင်ပေးနေပါပြီ။ယူကရိန်းအရှေ့ပိုင်းကလူဟန်စ်ခါဆန်နဲ့ရုရှားတစိတ်တစ်ပိုင်းထိန်းချုပ်ထားတဲ့ဇပိုရီရှားနဲ့ဒုံးစရက်ဒေတာတွေမှာမဲပေးနေကြတာပါ။အနောက်နိုင်ငံတွေကတော့အခုချင်းပါတဲ့လူမှုဆန္ဒခံရင်ဘက်ဟာဒီဒေတာတွေမှာသူ့ရဲ့ဝင်ရောက်ကျူးကျော်မှုကိုအကြောင်းပြဖို့အတွက်ရုရှားဘက်ကစူးစမ်းတာလို့ရှုမြင်ပြီးရှုံချတော့မယ်။ဥရောပဒေသအလုံးစုံနဲ့ပူးပေါင်းဆောင်ရွက်အဖွဲ့ OSCE ကတော့ဒီလူမှုဆန္ဒခံရင်ဘက်ဟာတရားမဝင်ဘူးလို့ပြောပါတယ်။ယူကရိန်းပိုင်နဲ့ထဲရွေးကောက်ပွဲဖြစ်စေလူမှုဆန္ဒခံရင်ဘက်ဖြစ်စေကျင်းပမယ်ဆိုရင်ယူကရိန်းအာဏာပိုင်တွေကကြေညာမှာဖြစ်တယ်လို့ဒါကိုယူကရိန်းဥပဒေတွေနိုင်ငံတကာစံနှုန်းတွေနဲ့အညီကျင်းပဖို့လုပ်ရမယ်လို့ပြောပါတယ်။သမ္မတဗလာဒီမီယာပူတင်ကသူ့ရဲ့ယူကရိန်းစစ်ပွဲအတွက်တပ်သားတွေထပ်ပြီးဆဲလွတ်နိုင်ဖို့အတွက်အရန်တပ်သား3သိန်းကိုခေါ်ယူမှာဖြစ်ကြောင်းကြေညာခဲ့တဲ့နောက်မှာအခုလိုတူသိမ်းထားတဲ့ယူကရိန်းဒေသတွေမှာဆန္ဒခံရင်ဘယ်ကျင်းပတာလဲဖြစ်ပါတယ်။ဒီကြေညာချက်ထွက်ပေါ်လာခဲ့ပြီးတဲ့နောက်ပိုင်းမော်စကိုနဲ့တခြားရုရှားမျိုးကြီးအတော်များများမှလမ်းပေါ်ထွက်ဆန္ဒပြမှုတွေဖြစ်ပေါ်ခဲ့ပြီးတော့ဆန္ဒပြသူ1300လောက်လည်းဖမ်းဆီးခံခဲ့ရပါတယ်။အချိန်နဲ့မှာပဲယူကရိန်းတပ်တွေကပြီးခဲ့တဲ့3ရက်အတွင်းမှာကာကစ်ဒေသကအရေးပါတဲ့မြစ်အရှေ့ပိုင်းကနေဒုံးစက်တောင်ပိုင်းထိပြန်သိမ်းယူနိုင်ခဲ့တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။
ယူကရိန်းနိုင်ငံမှာစစ်ရေးအရှိန်မြင့်တက်လာနေတဲ့အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကရုရှားကိုပြစ်တင်ရှုတ်ချလိုက်ပြီးတော့နောက်ထပ်တပ်တွေထပ်ပြင်နေတာနဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကနျူကလ িয়ার လက်နက်အသုံးပြုသွားမယ်လို့ချိန်ချောက်တဲ့အပေါ်မှာဝေဖန်လိုက်ပါတယ်။နျူကလ িয়ার ချိန်ချောက်မှုတွေကိုမစင်မချင်းလုပ်နေတာတွေကိုချက်ချင်းရပ်တန့်ရမယ်ဆိုတာကိုလုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတိုင်းကရှင်းရှင်းလင်းလင်းပြောကြားသင့်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကင်ကကြေညာရေးနေ့ကထွေထွေညီလာခံပြင်ပမှာတီးခြားပြုလုပ်တဲ့လုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံသားရေးဝန်ကြီးတွေရဲ့အထူးစည်းဝေးအတွင်းပြောကြားလိုက်ပါတယ်ဒီစစ်ပွဲကနယ်မြေတစ်ခုကိုတိုက်ခိုက်သိမ်းပိုက်တဲ့စစ်ပွဲဖြစ်ပြီးအခုဆိုရင်သမ္မတပူတင်ကရုရှားလူငယ်အမျိုးသားနဲ့အမျိုးသမီးတွေကိုထတ်ပို့ခြင်းတွေရာကြောင့်ငြိမ်းချမ်းရေးရဖို့ကပို့ပြီးတော့ဖြစ်နိုင်ခြေနည်းလာတယ်လို့လည်းဗြိတိန်နိုင်ငံသားရေးဝန်ကြီးတစ်ကပြောပါတယ်ကုလသမဂ္ဂတွေ့မှုချုပ်အန်တိုနီယိုဂူထရက်စ်ကတော့အခုနောက်ဆုံးဖြစ်နေတဲ့အခြေအနေတွေဟာအန္တရာယ်များပြီးတော့စိုးရိမ်စရာကောင်းတယ်လို့ပြောလိုက်ပါတယ်သမ္မတပူတင်ကတော့ယူကရိန်းနိုင်ငံမှာအထူးစစ်ဆင်ရေးတရက်လှုပ်ဖို့အတွက်တပ်ဖွဲ့ဝင်အင်အား3သိန်းပြင်ထားဖို့ဗိုလ်ထုနေကကြေညာထားပါတယ်။လက်ရှိဒီစစ်ပွဲဥတည်နေတဲ့အပေါ်အခြေအနေပေါ်မှာတော့ရုရှားနိုင်ငံရဲ့မဟာမိတ်တွေကိုယ်တိုင်ကလည်းပို့ပြီးတော့စိတ်မသက်မသာဖြစ်လာနေတယ်လို့ဖော်ပြနေကြပါတယ်ခင်ဗျာ
။မြန်ကိုရီးယားဘက်ကလည်းချိန်ချောက်မှုတွေတိုးလာတာကိုတုံ့ပြန်တဲ့အနေနဲ့ပြုလုပ်မဲ့ တောင်ကိုရီးယားနဲ့အမေရိကန်တို့နှစ်နိုင်ငံပူးတွဲဆင်ရေးလေ့ကျင့်မှုမှာပါဝင်ဖို့အတွက်နျူကလ িয়ার စွမ်းအင်သုံး American USS Ronald Reagan လင်းတင်သင်္ဘောကြီးဟာတောက်ကြနေမှာတောင်ကိုရီးယားဘူဆန်စိတ်ကံကိုရောက်လာပါပြီ။ဒေသရင်းပူးတွဲဆင်ရေးလေ့ကျင့်မှုတွေမှာ2018ကစပြီးခုပထမဆုံးအကြိမ်ဖြစ်တဲ့ American လင်းတင်သင်္ဘောပါပါဝင်ပြီးလေ့ကျင့်မှာဖြစ်ပါတယ်။အဲ့ဒီအချိန်ကမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ missile တုံးစမ်းသပ်မှုတွေကိုတောက်ပြန်တဲ့အနေနဲ့တောင်ကိုရီးယားနဲ့ပူးတွဲပြုလုပ်တဲ့ရေကြောင်းဆင်ရေးလေ့ကျင့်မှုတွေမှာ American ကUSS Ronald Reagan ပါဝင်လင်းတင်သင်္ဘော3စင်းကိုဆစ်လွတ်ခဲ့တာဖြစ်ပါတယ်။ဒီနှစ်မှာတော့မြောက်ကိုရီးယားကလက်နက်စမ်းသပ်မှုတွေအပြင်နျူကလ িয়ার ချင်းချောက်မှုတွေတိုးလှုပ်လာတာကိုတောက်ကြံတဲ့ပူးတွဲဆေးလက်ကျင့်မှုကိုပြန်ပြီးအင်အားကြီးကြီးနဲ့လည်းပြုလုပ်လာတာလည်းဖြစ်ပါတယ်။တောင်ကိုရီးယားရေဓာတ်ကတော့ဒီပူးတွဲဆေးလက်ကျင့်မှုဟာတောင်ကိုရီးယားနဲ့အမေရိကန်မဟာမိတ်တွေကိုရီးယားချင်းဆွဲဒေသတည်ငြိမ်ရေးအတွက်ခရီးမှမှလှုပ်ဆောင်မယ်ဆိုတာပြသဖို့အတွက်ဆေးအဆင့်အရှိနေဖို့အတွက်ပြုလုပ်တာဖြစ်ကြောင်းပြောကြားခဲ့ပါတယ်။
အီရန်နိုင်ငံမှာအမျိုးသမီးတဦးရဲကဖမ်းဆီးထိမ့်သိမ်းထားစဉ်တည်ဆုံသွားတဲ့အပေါ်မှာမချေနှက်လို့ဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေတာမှာဆန္ဒပြတဲ့သူတွေနဲ့လုံခြုံရေးတွေထိတိုက်တွေ့ခဲ့ကြပြီးတော့တည်ဆုံတဲ့သူဟာ26ယောက်အထိရှိနိုင်တယ်လို့အီရန်ဆိုရပိုင်းရုပ်သံလိုင်းကပြောကြားလိုက်ပါတယ်။ဒါပေမဲ့အသေးစိတ်အချက်လက်တွေကိုတော့ပြောကြားခြင်းတော့မရှိပါဘူး။မြို့တွေအတော်များများမှာဆန္ဒပြပွဲတွေအတိုင်းအတာဘယ်လောက်ထိရှိတယ်ဆိုတာမသိရပေမဲ့ဒါဟာအီရန်နိုင်ငံမှာ2019ခုနှစ်နောက်ပိုင်းမှာတော့အကြီးမားဆုံးဆန္ဒပြမှုဖြစ်ပြီးတော့လူခွင့်ရေးဖွဲ့တွေကတော့ဆန္ဒပြတဲ့သူတွေရာနဲ့ချီတည်ဆုံတယ်လို့ပြောပါတယ်။ဒါပြင်မြန်မာကမ္ဘာနဲ့ဆက်သွယ်လို့မရအောင် internet line တွေကိုဖြတ်တောက်ထားပြီးတော့ဆန္ဒပြပွဲတွေစုဝေးဖို့လှုံ့ဆော်တဲ့ Instagram နဲ့ WhatsApp လို့လူသုံးများတဲ့နာမည်ကြီးလူမှုကွန်ရက်တွေကိုလည်းတင်းတင်းကြပ်ကြပ်ကန့်သတ်ထားတယ်လို့ internet လေ့လာစောင့်ကြည့်ရေးအဖွဲ့ NetBlocks ကပြောပါတယ်။ပြီးခဲ့တဲ့စနေနေ့ကဒီမာဆာအမနီရဲ့နိုင်အခမ်းအနားပြီးတဲ့နောက်ဆန္ဒပြပွဲတွေဖြစ်ချိန်ကစပြီးတော့ဆန္ဒပြတဲ့သူ26ယောက်နဲ့ရဲတပ်ဖွဲ့ဝင်တယောက်သေဆုံးတယ်လို့အီရန်ဆိုရပိုင်းရုပ်သံလိုင်းကမနေ့ခြားသောရီးနေ့နောက်ပိုင်းမှာပြောခဲ့တာပါ။ဒါပေမဲ့သေဆုံးမှုတွေနဲ့ပတ်သက်ပြီးတော့အီရန်ဆိုရဘက်ကအရင်တုန်းကတော့ဘယ်တော့မှထုတ်ပြန်တာတော့မရှိခဲ့ပါဘူးခင်ဗျာ။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဗီယူအမေရိကန်တန်ကတောက်ကြညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံအကြက်တဲပေါ်မှာတွေ့ဆုံညှိနှိုင်းတဲ့အခြေအနေတည်းပေါ်ပေါက်လာဖို့အတွက်ဘယ်လိုဆောင်ရွက်မလဲဆိုတာကိုအာဆီယံနိုင်ငံခြားရေးဝန်ကြီးတွေကြားဆွေးနွေးခဲ့ကြတယ်လို့ Vietnam Times သတင်းကရေးပါတယ်။လက်ရှိမြန်မာနိုင်ငံအခြေအနေပေါ်မှာစိုးရိမ်မှုတွေကိုပြောဆိုဆွေးနွေးခဲ့ကြတယ်လို့မြန်မာရေးဆိုင်ရာအာဆီယံဘုံသဘောတူညီချက်အကောင့်ထဲပေါ်လာရေးအတွက်အာဆီယံနိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးကြတာလည်းဖြစ်ပါတယ်။မြန်မာရေးအာဆီယံအထူးကိုယ်စားလှယ်အကျိုးပန်းမှုတွေကိုထောက်ခံပြီးသူရဲ့လှုပ်ဆောင်မှုကလည်းတည်တာတဲ့တိုးတက်မှုတွေပိုရဖို့လဲဆွေးနွေးခဲ့ကြတယ်လို့ Vietnam Times ကရေးတာပါ89ကြိမ်မြောက်ကုလသမဂ္ဂထူးထူးညီလာခံအပြင်ပန်းမှာအာဆီယံနိုင်ငံခြားရေးဝန်ကြီးတွေအလွတ်သဘောဆွေးနွေးခဲ့ကြတာဖြစ်ပြီးတော့မြန်မာအရေးပေါ်ဝင်အာဆီယံထိပ်သီးအစည်းအဝေးကျင်းပရဲ့ကိစ္စတွေကိုပါဆွေးနွေးခဲ့တာဖြစ်ပါတယ်မလေးရှားနိုင်ငံခြားရေးဝန်ကြီးကတော့ NUG ဂျားကာလာမြို့သားညီညွတ်ရေးအစိုးရနဲ့မြန်မာအသက်ခံတွေကိုသူ့ရဲ့တွေ့ဆုံမှုနဲ့ပတ်သက်လို့ရောNUG ဘက်ကအဆိုပြုချက်တွေကိုပါဒီအာဆီယံအစည်းအဝေးမှာပြန်ပြီးတင်ပြခဲ့တယ်လို့သူ့ကိုယ်ပိုင်လူမှုကွန်ရက်မှာရေးသားဖော်ပြပါတယ
်။ထိုင်းနိုင်ငံမှာပြီးခဲ့တဲ့စနေနေ့ကဖမ်းဆီးခံခဲ့ရတဲ့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်ဒေါက်တာထွန်းမင်းလတ်နဲ့သူနီးနီးကပ်ကပတ်သက်မှုမရှိတဲ့အကြောင်းထိုင်းစနေလွှတ်တော်အမတ်ဥပကက်ပါချရီယန်ခွန်ကညင်းဆိုတာကိုဘန်ကောက်ပို့သတင်းစာမှာရေးလိုက်ပါတယ်။ဒါချီလိမျိုးမှာဟိုတယ်ဖွင့်ထားတဲ့ထိုင်းအထက်လွှတ်တော်အမတ်ဥပကက်ကဒေါက်တာထွန်းမင်းလတ်ကိုလျှက်စစ်တအားဖြန့်ဝေတဲ့စီးပွားရေးလုပ်ငန်းကတစ်ဆင့်တိခဲ့တဲ့အကြောင်းဝန်ခံပြောဆိုပါတယ်။ဒါပေမဲ့သူနဲ့တရားမဝင်စီးပွားရေးလုပ်ငန်းဖက်သက်တာဘာမှမရှိဘူးလို့ပြောပါတယ်။ငွေစေဝါမောင်ခိုကုန်ကူးမှုငွေကြေးခွာချမှုတွေကြောင့်ပြီးခဲ့တဲ့ရက်ပိုင်းကဖမ်းဆီးခံရတယ်ဆိုပြီးတော့ထိုင်းသတင်းစာတွေမှာဖော်ပြထားတဲ့ Star Sapphire Group လုပ်ငန်းရှင်ဒေါက်တာထွန်းမင်းလတ်ဟာမြန်မာစစ်တပ်အကြီးအကဲတွေနဲ့နှီးစပ်တဲ့စီးပွားရေးလုပ်ငန်းရှင်တူဖြစ်တယ်ဆိုပြီးတော့လည်းသတင်းတွေမှာရေးပါတယ်။သူကိုပြီးခဲ့တဲ့တပတ်အာယုံတက်ချိန်ဘန်ကောက်မြို့မှာဝင်ဖမ်းခဲ့တာလို့ထိုင်းရဲတပ်ဖွဲ့ဒုတိယပြောခွင့်ရကစ္စနာပတ်တနာချရုံးကအတီးပြုပြောဆိုပါရဲဒေါက်တာထွန်းမင်းလတ်ဟာငွေကြေးခွာချမှုငွေစေဝါမှုအပြင်မာစစ်တပ်ကိုလက်နက်ရောင်းဝယ်တဲ့စီးပွားရေးလုပ်ငန်းတွေမှာပါပါဝင်ပတ်သက်နေတယ်ဆိုပြီးရိုက်တာသတင်းဌာနကသတင်းရင်းမြစ်တချို့ကိုကိုးကားပြီးတော့ဖော်ပြပါရဲမြန်မာစစ်ကောင်စီဘက်ကအရာရှိတူကတော့သူဟာလက်နက်ပွဲစားမဟုတ်ဘူးလို့ BBC သတင်းဌာနကညွှန်ဆိုထားပါရဲခင်ဗျာ
ထိုင်းနိုင်ငံဘန်ကောက်ဒုနာဘုံမီလေးစိတ်မှာခစ်တပ်အထင်းထင်းခံရတဲ့အလှမဲ့ဟန်လေးဟာ သူ၄စီထဲမှာယာယီဆက်နေခွင့်ရဖို့အတွက်မနေ့ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကအရာရှိတွေနဲ့ထိုင်းတာဝန်ရှိသူတွေညှိနှိုင်းဆွေးနွေးတယ်လို့ VOA ကပြောကြားခဲ့ပါတယ
်။ UN ဆရာဘက်ကညီမကိုလာတွေ့ရပေါ့နော်။ညီမတို့ကအခုသူတို့ဘက်ကသူတို့တက်နိုင်တဲ့ဘက်ကနေအမြန်ဆုံးညီမကိုတခုခုလောက်ပြီးနားလည်လို့ထားနေပြောရဲဟုတ်။ကျော်ညီမ airport မှာပဲအခုဆက်နေရမှာပေါ့နော်။ဆက်နေရမှာဆိုတော့ time တဲ့ကိုသူခေါ်ပါလို့ရတယ်မရအောင်ညီမ password ကလည်း block ဖြစ်သွားပြီဆိုတော့အပြင်ထုတ်လို့လည်းမရဘူးပေါ့နော်အဲ့တော့ညီမက passport မရှိတဲ့သူဖြစ်နေတယ်ဖြစ်နေတဲ့အခါကျတော့ဒီ airport မှာပဲပေါ့အခု airport မှာပဲဟိုညီမကိုခဏနေခွင့်ပြုထားရှင်ဟုတ်အဲ့သူတို့အဲ့လိုနေခွင့်ပြုဖို့လည်းဒီ Thai immigration officer တွေကိုလည်း request လုပ်ထားရပေါ့နော်ဟိုသူတို့ process တွေကိုအမြန် run ပေးနေရပေါ့ဟုတ်အထိုင်းတောင်းဝန်ရှိသူတွေကတော့သူတို့ဘက်ကအာမခံတဲ့အကြောင်းကိုတရင်နေမှာလည်းမနေမှာပြောထားရပေါ့နော်ညီမတို့သူလုံးဝပြန်မပို့ဘူးညီမရဲ့ process run နဲ့အချိန်သူတို့ဘက်ကဒီမှာ airport မှာနေခွင့်ပေးထားမယ်လို့ပြောပါတယ်ဆိုတော့ညီမ passport ကအရန်ဟိုဖြစ်သွား block ဖြစ်သွားပြီဆိုတော့ဘယ်နိုင်ငံမှလည်းချွတ်လို့မရတော့ဘူးပေါ့နော်အဲ့တော့ only one way ရ UNHCR ဘက်ကနေပြီးတော့သူတက်နိုင်သလားအမြန်ဆုံးဖြစ်အောင်ဆောင်ရွက်ပေးခဲ့ပြောပါတယ
်အလမဲဟန်လေးဟာထိုင်းနိုင်ငံဘန်ကောက်မြို့မှာပြီးခဲ့တဲ့နှစ်ကဆန္ဒပြပွဲမှာဆန္ဒထုတ်ပေါ်ခဲ့ပြီးတဲ့နောက်မှာပုံမှန်127နိုင်ငံတော်ပုံကတ်မှုနဲ့စစ်ကောင်စီဘက်ကတရားဆက်ဆိုတာကိုခံထားရသူဖြစ်ပါတယ
်။ဂျပန်ဝန်ကြီးချုပ်ဟောင်ရှင်ဇိုအာဘေရဲ့နိုင်ငံတော်ဇာပနာအခမ်းအနားကိုတက်ရောက်ဖို့အတွက်မြန်မာစစ်ကောင်စီကိုဖိတ်ကြားခဲ့တဲ့အပေါ်မှာဂျပန်နိုင်ငံမှာရှိတဲ့မြန်မာရေးတပ်ကြွအလို့ရှားသူတွေကကန့်ကွက်လိုက်ပါတယ်။စစ်ကောင်စီရဲ့အကြမ်းဖက်မှုတွေကိုတွန်းလှန်ပြီးဒီမိုကရေစီပြန်လည်ရရှိရေးအတွက်မြန်မာပြည်သူတွေချိုးပန်းနေကြတဲ့အချိန်မှာအာဏာသိမ်းစစ်ကောင်စီကိုခုလိုနိုင်ငံတော်ဇာပနာကိုမဖိတ်သင့်ဘူးလို့တိုကျိုအခြေစိုက်မြန်မာရေးတပ်ကြွအလို့ရှားသူဦးဝင်းကျော်ကမိုင်းနီချီသတင်းစာမှာကန့်ကွက်ပြောဆိုခဲ့ပါတယ်ခင်ဗျာ
။တောက်ကြညာရဲ့ထိတ်တဲရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရန်နိုင်တို့ပြောပြပေးကြတာဖြစ်ပါလေရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေပိုးပြီးတော့ဆိုးလာတာမို့လို့အမေရိကန်ပြည်ထောင်စုအနေနဲ့မိတ်ဖက်နိုင်ငံတွေနဲ့လက်တွဲပြီးစစ်ကောင်စီကိုနီးလန်းပေါင်းစုံနဲ့ဖိအားပေးနိုင်မှုအားစိုက်လှုပ်ဆောင်နေပါတယ်လို့အမေရိကန်နိုင်ငံသားရေးဌာနအတိုင်ပင်ခံ Derek Chollis က VOA ကိုပြောပါတယ် NUG အမျိုးသားညီညွတ်ရေးအစိုးရအပြင် EAO တိုင်းရင်းသားလက်နက်ကိုင်တွေနဲ့သူဒီရပိုင်းမှာတွေ့ဆုံခဲ့ပြီးတော့မြမအရေးကိုဆွေးနွေးခဲ့ပါတယ်နောက်စစ်ကောင်စီကနေကျင်းပမဲ့ရွေးကောက်ပွဲကိုထောက်ခံမှာမဟုတ်ကြောင်းနဲ့မြမတမ်းမကြီးဦးကျော်မိုးထွန်းကုလသမဂ္ဂမှာဆက်ပြီးတော့ကိုစားပြုဖို့ထောက်ခံတယ်လို့လည်းပြောပါတယ် Derek Chollis ကို VOA သတင်းတောက် Nikhil Chin ကတီးတဲ့မေးမြန်းတဲ့အချိန်မှာပြောဆိုခဲ့တာကိုကိုဝင်းမင်းကအောက်နှုတ်တင်ပြပေးထားပါတယ
်ဟုတ်ကဲ့အမေရိကန်သမ္မတဘိုင်ဒန်အနေနဲ့ကုလညီလာခံမှာမြမလူခွင့်ရေးဆိုးဝါးနေမှုကိုဗိုလ်ရုံးကထည့်ပြောခဲ့ပြီးတရက်ထဲမှာပဲမြမအထက်ခံခေါင်းဆောင်တွေနဲ့တွေ့ခဲ့တဲ့အမေရိကန်နိုင်ငံသား၏အတိုင်ပင်ခံချိုလေးကမြမနိုင်ငံထဲဆိုးဝါးလာတဲ့အခြေအနေပေါ
် We the United States or as you know are looking have already taken steps to pressure the hunter we
need to ပြောရပြီးဖို့မဖြစ်မနေလိုအပ်နေတာကျွန်တော်ယုံကြည်တဲ့အကြောင်းမိဖက်နိုင်ငံတွေကိုအတော်လေးရှင်းအောင်လို့မင်းကပြောပြခဲ့ပါတယ်ဒါကကျွန်တော်တနင်္ဂနွေတွေကသုံးသက်ယုံကြည်ထားတာမဟုတ်ဘူးဆိုတော့ကိုလည်းအခြားမိဖက်တွေစီကကြားထားတာတွေအများသိရပါတယ်ဒီကြောင့်လည်းအခုလိုမျိုးဖိအားပို့ပေးဖို့နီလန်ပေါင်းစုံကိုအားစိုက်ပြီးတော့ရှာဖွေနေပါတယ်သူတို့ပြတော့မြန်မာပြည်သူတွေအပေါ်မှာမြန်မာစစ်အုပ်စုလိုရတွေကပိုဆိုးလာနေလို့ပါ
ဒီအတွက်အမေရိကန်အနေနဲ့ရှေ့ဆက်လွတ်သွားမှာကိုလည်းအတိုင်ပင်ခံချိုလေးက
We decided to obviously use the critical mass of countries here
ညောကိစ္စမှာလင်းနေတဲ့တည်ဝင်လှုပ်ဆောင်နိုင်မှုတချို့ရအောင်လို့အရေးပါတဲ့နိုင်ငံအများကြီးနဲ့သီးသတာတွဲလုပ်ဖို့ကျွန်တော်ဆုံးဖြတ်ထားပါတယ်။ဘာလို့လဲဆိုတော့မြန်မာပြည်သူတွေပေါ်မှာမြန်မာစစ်ကောင်စီရဲ့ကြမ်းဖက်မှုတွေပိုဆိုးလာတာအတွက်ကျွန်တော်တို့အတော့ကိုစိတ်ပြက်လာနေလို့ပါ။နောက်ဆုံးအထူးသဖြင့်တော့ဒီပြီးခဲ့တဲ့ရက်အနေငယ်တွင်းမှာကိုပဲအကြောင်းကားကလေးတွေကိုရဲဆက်ဆက်တပ်ဖြတ်မှုအထိဖြစ်ခဲ့ပါတယ်။ဒါကိုကျွန်တော်အပြင်းထန်ရှုံးချထားပါတယ
်။ဒါအပြင်ဒီတစ်ခါကုလညီလာခံမှာအမေရိကန်ဘက်က NUG နဲ့ EAO အပါအဝင်ထူးထူးခြားခြားတွေ့ဆုံခဲ့တာတွေကိုလည်း Mr. Cho လေးကပဲ
We had two sessions yesterday convening
ကျွန်တော်တို့မနေ့ကဆွေးနွေးပွဲနှစ်ခုလုပ်ပါတယ်တခုက NUG နဲ့ Internet ကတဆင်တက်တဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေပါဝင်ဒီမိုကရေစီထောက်ခံလှုပ်ရှားတဲ့ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးတာပါနောက်တစ်ခုကတော့ကုလသမဂ္ဂထွေထွေညီလာခံမှာရောက်နေတဲ့မြန်မာနိုင်ငံတည်းဖြစ်ပျက်နေတာတွေအပေါ်မှာစိတ်ဝင်စားတဲ့အရေးပါတဲ့နိုင်ငံတွေနဲ့ရှေ့ဆက်ဘလို့လှုပ်တင်နေဆိုတာကိုဆွေးနွေးတာပါအခုလိုမျိုးမြန်မာအတိုက်ခံဖွဲ့တွေနဲ့တွေ့ကြတာကအလွန်ကိုတိုးတက်မှုရှိပြီးတော့လှုပ်ဖြစ်ပါတယ်။ဒီပွဲက NUG ရော EAO တိုင်းဒေသတပ်တွေပါတခါလဲပါတယ်ပထမဆုံးဆွေးနွေးပွဲမျိုးတစ်ခုဖြစ်မှာထင်ပါတယ
်။တစ်ချိန်တည်းမှာအခုကုလရောက်အရေးပါတဲ့နိုင်ငံများစွာနဲ့တွေ့ချိန်စစ်ကောင်စီရွေးကောက်ပွဲအပေါ်ပြောပြခဲ့တာကိုလည်း Mr. Cho လေးကဆက်ပြီး
I was very clear with them that elections have no chance of being free or fair.
ဒီကောက်ပွဲကလွတ်လပ်မျှတဖို့ခွင့်လန်းမရှိဘူးဆိုတာကိုကျွန်တော်တွေ့ခဲ့တဲ့နိုင်ငံတွေကိုရှင်းရှင်းလေးပြောခဲ့ပါတယ်။ဘာလို့လဲဆိုတော့မြန်မာစစ်အုပ်စုအနေနဲ့ရွေးကောက်ပွဲလုပ်ဖို့တင့်တော်မဲ့အချင်းတွေဖန်တီးပေးမဲ့အစားအားလုံးသိကြတဲ့အတိုင်းပဲနိုင်ငံရေးကျင်းသားတွေကိုတည်တံ့စီရင်ပြစ်တယ်၊နိုင်ငံသမားတွေကိုဖမ်းတယ်၊ထောင်ချတယ်၊တရားဝင်တိုက်ခန့်တွေကိုထွက်ပြေးအောင်လုပ်တယ်လေ။အဲဒီတော့ဒီစစ်အုပ်စုအနေနဲ့နိုင်ငံတွေကပြစ်ပခတွေအနှံ့အပြားဖြစ်လာနေတဲ့အချိန်မှာတကယ့်ကိုဒီတိုင်းပြည်တစ်ဝက်ခန့်ကိုပဲထိန်းချုပ်ထားနိုင်တဲ့အနေအထားမျိုးနဲ့ဒီရွေးကောက်ပွဲတွေကိုကျင်းပပေးနိုင်ပါမလားဆိုတာကလည်းတကယ့်ကိုမေးခွန်းထုတ်ဆရာပါ
။ဒါအပြင်ကုလသမဂ္ဂမှာမြန်မာကိုယ်စားလှယ်နေရာကိစ္စပေါ်မေးမြန်းရမှာလဲအတိုင်းအမြန်ချိုလေးကပဲ
။ The NUG he's already representing the
သူအနေနဲ့ NUG နဲ့ဥကြုံမထွန်းအနေနဲ့ဒီကုလနေရာကနေပြီးတော့ဒီမိုစီလိုလာတဲ့တိုက်ခိုက်အားစုတွေကိုကုစားပြုခွင့်ရထားပြီးသားပါ။ဆိုလိုရာကအတိမတ်ပြုထားတဲ့ကုလထိုင်ကုန်ကိုသူရနိုင်ပြီသားပါဒီအတွက်ကျွန်တော်တို့ထောက်ခံပါလေ
တစ်ချိန်တည်းမှာမြန်မာကိစ္စလုံခြုံရေးကောင်စီမှတရုတ်နဲ့ရုရှားပိတ်ဆို့မှုကြောင့်အခက်အခဲရှိနေပေမဲ့ဒီလုံခြုံရေးကောင်စီပြုရင်ပြောင်းလဲတွေပါဝင်ရှေ့ဆက်လုသွားမှာကိုလည်းချိုလေးကဆက်ပြီး
It's important for ASEAN that we support ASEAN centrality and ASEAN
မြန်မာနိုင်ငံချက်တည်းမှာ ASEAN ရဲ့ဘူအချက်ကြအရေးပါမှုနဲ့ခေါင်းဆောင်မှုကဏ္ဍကိုကျွန်တော်တို့ဘက်ကထောက်ခံပါပီးနေတာကအာဆီယံအတွက်အရေးပါပါတယ်။ဒါပေမဲ့လည်းဒီအချက်တဲကိုအာဆီယံတစ်ခုတည်းလုံးပန်းရတာမျိုးတော့မဖြစ်သင့်ပါဘူး။တခြားနိုင်ငံတွေနိုင်ငံတကာအတိုင်းအဝန်တစ်ခုလုံးအနေနဲ့မဖြစ်မနေရှေ့ထွက်ပြီးတော့အတူဝိုင်းလုံးပန်းပေးကြဖို့တာဝန်ကိုရှိပါတယ်။ဒီအတွက်ကျွန်တော်တို့ဝိုင်းပြီးတော့ကြိုးစားပေးနေတာပါ။တခြားနိုင်ငံတွေကလည်းဝိုင်းကူညီအားပေးလာဖို့တွန်းအားပေးနေတာပါ
။တကယ်တော့ကုလသမဂ္ဂမူချုပ်အန်တိုနီယိုဂူတရက်စ်ကလည်းဒီပယ်ရင်ကလက်ရကုံရွာမှာကျောင်းတွင်းကလေးငယ်တွေပြစ်သက်ခံရမှုအတွက်အင်ကာနီကပြင်းပြင်းထန်ထန်ဝေဖန်ခဲ့ပြီးအခုလိုဆက်ဖြစ်လာတာပါခင်ဗျ။
အမေရိကန်နိုင်ငံသားရဲ့ဌာနအတိုင်ပင်ခံ Derek Chollet ကို VOA သတင်းတောက် Nickel Chin တိသက်မေးမြန်းထားတာကိုကိုဝင်းမင်းကကောက်နှုတ်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာအဖမ်းခံထားရတဲ့အိန္ဒိယနိုင်ငံသားတွေရဲ့သတင်းကိုတင်ပြပေးကြပါမယ်။ထိုင်းမြန်မာနယ်စပ်မြဝတီမြို့အနီးမှာအိန္ဒိယနိုင်ငံသား300လောက်ကိုဖမ်းဆီးခေါ်ဆောင်ပြီးတော့စိုက်ဘာရာဇဝတ်မှုကျူးလွန်တဲ့အလုပ်တွေအာဓမ္မဆေးခိုင်းနေသူတွေဟာရွှေကောက်ကိုမြို့တက KK Pack ရာဇဝတ်ကိုင်းဖွဲ့ဖြစ်တဲ့အကြောင်းအိန္ဒိယနိုင်ငံထုတ် The Times of the India သတင်းစာကရေးပါတယ်။အာရမအခန်းခံထားရတဲ့သူတွေကကရီလာပီနယ်သား ID နီးပညာရှင်၉ဦးကတော့ပြန်လည်လွတ်မြောက်ပါတယ်လွတ်မြောက်ဖို့အတွက်ငွေအမြောက်များပေးပြီးရွေးခဲ့ရတယ်လို့မလွတ်မြောက်သေးတဲ့သူတွေကလည်းအိန္ဒိယအစိုးရကိုအကူအညီတောင်းတဲ့ဗီဒီယိုတွေပေးပို့ခဲ့ပါတယ်ဦးသိန်းထိုင်ဦးသတင်းပေးပို့ထားပါတယ်ရှင
်ရွှေကုတ်ကိုအင်းရစီမံကိန်းနေရာဟာမြောက်ရီမြို့မြောက်ဖက်စေမိုင်းကွာလောက်မှာရှိပြီးကရင်ပြည်နယ်ရဲ့ချိုင်းနာတောင်းလို့လူသိများတဲ့နိုင်ငံတကာအဆင့်မီအင်းရစီမံကိန်းနေရာဖြစ်တဲ့အကြောင်းနယ်စပ်သတင်းရက်ွက်တွေကပြောပါတယ်ဒီကေဘီကရင်ဖွဲ့ကခွဲထွက်ပြီးနေကြားဆောင်တပ်ဖွဲ့အသွင်ပြောင်းလိုက်တဲ့အဖွဲ့တစ်ဖွဲ့နဲ့တရုတ်ကုမ္ပဏီတစ်ခုဖြစ်တဲ့ယထာယီနိုင်ငံတကာဥပိုင်ကုမ္ပဏီတို့ပူးပေါင်းပြီး2018ခုနှစ်ကလေးကအကောင့်တွေပေါ်ခဲ့တာပါခီးသွားဂန္ဓာဖြောပြေးရေးဂန္ဓာနဲ့အိန္ဒိယဂန္ဓာတွေအတွက်အမေရိကန်ဒေါ်လာ15ဘီလီယံဘူးအသုံးပြုတည်ဆောက်ထားတဲ့စီမံကိန်းလို့လူသိများပါတယ်ဒီစီမံကိန်းနေရာမြန်မာစစ်တပ်ထိန်းချုပ်ထားတဲ့နေရာမဟုတ်ဘူးဆိုတာကိုအရင်အိန္ဒိယနိုင်ငံတို့သတင်းတွေမှာလည်းပေါ်ပြပါတယ်အခုအိန္ဒိယနိုင်ငံသား300လောက်ထဲကတချို့အခိုင်အခံရတဲ့နေရာဟာတရုတ်စီးပွားရေးလုပ်ငန်းရှင်ရှီစင်ချန်ဦးဆောင်တဲ့ရွှေကုတ်ကိုအင်ယာချန်ဝင်းတဲက KK ဘက်ရာဇဝတ်ဂိုင်းကဖမ်းထားတာလို့ The Times of India သတင်းစာကရေးပါတယ်တရုတ်စီးပွားရေးလုပ်ငန်းရှင်ရှီစင်ချင်းကတော့ငွေကြေးခွာခြားမှုလောင်းကစားမှုတွေနဲ့နိုင်ငံတကာရဲတပ်ဖွဲ့ကလူရှိပြီးပြီးခဲ့တဲ့ဩဂုတ်လအတွင်းထိုင်းနိုင်ငံမှာဖမ်းဆီးခံခဲ့ရပါတယ်ကမ္ဘောဒီးယားနိုင်ငံနိုင်ငံကူးလက်မှတ်ကိန်းဆောင်ထားတဲ့တရုတ်နိုင်ငံသားဖြစ်ပြီးတရုတ်နိုင်ငံကလည်းလူရှိနေတဲ့ဝန်ကြီးတယောက်ဖြစ်တဲ့ဆိုရာကိုတရုတ်နိုင်ငံဂျာယီဝန်ကြီးဌာနကဩဂုတ်လ16ရက်နေ့သတင်းစာရှင်းလင်းပွဲမှာအတည်ပြုပြောဆိုခဲ့ပါတယ်။ဒီရွှေကုတ်ကိုအင်ယာစီမံကိန်းတွေက KK Park ရာဇဝတ်ဂိုင်းနဲ့ပတ်သက်လို့လူမောင်ကိုကုန်ကူးနေတဲ့အဖွဲ့ဖြစ်တယ်လို့လူခန္ဓာကိုအင်္ဂါစိတ်ပိုင်းတွေကိုရောင်းဝယ်တဲ့ဂိုင်းဖြစ်တဲ့ဆိုပြီး Focus Taiwan Internet သတင်းစာကလည်းရေးခဲ့ဘူးပါတယ်။ KK Park ရာဇဝတ်ဂိုင်းနဲ့ဆက်နွယ်ခဲ့တဲ့ဆိုပြီးမြန်မာနိုင်ငံဘက်ကပြန်လာတဲ့ထိုင်ဝမ်3ဦးကိုလည်းဩဂုတ်လတတိယပတ်အတွင်းထိုင်ဝမ်ရဲကဖမ်းဆီးခဲ့ပါတယ်။အခုအွန်လိုင်းကနေတရားမဝင်စိုက်ဘာရာဇဝတ်မှုကျူးလွန်တဲ့လုပ်ငန်းတွေအထက်မှဆီခိုင်းခံရတဲ့အိန္ဒိယနိုင်ငံသား300လောက်ဟာထိုင်းနိုင်ငံထဲမှာ ID နည်းပညာနဲ့ပတ်သက်တဲ့လစာကောင်းတွေအလုပ်တွေရမယ်ဆိုပြီးကြော်ညာတွေကိုတွေ့လို့ထွက်လာခဲ့ကြသူတွေပါ။သူတို့ကိုတရက်ကို16နာရီလောက်အလုပ်ခိုင်းပြီးအလုပ်မလုပ်ရင်ကျင်ဆက်တဲ့တို့ရာရှိုင်းတဲ့ဓာတ်တွေအပြင်ထပ်ပြင်းရင်တနက်နဲ့ပြင်မယ်ဆိုပြီးချင်းချောက်ဓာတ်တွေလည်းခံရတဲ့အကြောင်းပြောဆိုတာကိုအိန္ဒိယသတင်းစာမှာရေးပါတယ်။အဖမ်းခံထားရသူဒူးရဲ့ The Times of India သတင်းစာကိုပြောပြချက်အရသူတို့ဘန်ကောက်ကနေလက်နက်ကင်ဆောင်ချက်တွေထူထူထပ်ထပ်ချထားတဲ့မြန်မာနိုင်ငံဘက်ကိုခေါ်သွားပြီးနေ့စဉ်စိုက်ဘာအွန်လိုင်းကအချက်လက်တွေတရားမဝင်ရယူတဲ့အလုပ်တွေကိုလုပ်ခိုင်းခဲ့တယ်လို့ပြောပါတယ်။ Lepchang Tadari Bawin, Lenagani, Sanja Tari, Niarima, Tala Lushamuri, Kanda Kanyabi, Pony, Tona, Sisi Arabian, Australia and New Zealand, Begu Bima Tare, Saiba Yazuimu, a Chaladi Shabi, Lunganri, Luya, Elu Biovale. Majadiga, India, Nangan, Karala, Pineda, ID Nibinashin, Go, Piana Lumiakabi, Thru Tega, Chu Lumia Yedwe. Cryptocurrency called Cyber Mujim Miao Mia Bigger Lule, the Times of India Drinzaga Jivari. The Cha ID Nibinashin Diogaro, Tubian Lupo Due, India Rubingui, Leading Jo, Tolang Aron Jo, Tona, Kangia Lule, Jambio Piavari. A cool Indian and Ari, Pankan Yaris Rini, Diaban Tola Bina Baima Ro, the Chani Ari Gu, Jong Shui Ari Lumni Dulu, Sisir Ari Le Pubida Lula Re Chow, a Pankan Tire, Indian and that Tuga, a being with Chong Chatavari. ဒီကရဲဂျူလိုင်လဇန်ဂရေကမြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်ယုံကထိုင်းနိုင်ငံမှာလက်ကောက်ကောင်းပေးမယ်ဆိုပြီးအိန္ဒိယလောက်ကန်ထားရောင်းခေါ်ယူလာပြီးကိုသတိထားဖို့အိန္ဒိယနိုင်ငံသားတွေကိုသတိပေးချက်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံဆိုင်ရာအိန္ဒိယသံမတ်ကြီးဗီနီလ်ကူမာဟုဆက်သွယ်ပြီးအိန္ဒိယနိုင်ငံသားတွေပြန်လည်လွတ်မြောက်ရေးဆက်လက်ကြိုးပမ်းပေးဖို့လဲအိန္ဒိယနိုင်ငံပြည ချဒီပြည့်ချက်ပေးနိုင်ခြင်းမရှိသလိုသူတို့နယ်မြေမှာအိန္ဒိယနိုင်ငံသားများပြားလာအလုပ်လုပ်နေတဲ့ဆိုတဲ့သတင်းတွေအပေါ်မှာအားအသင့်နေကြပါတယ်။အိန္ဒိယနိုင်ငံပြည်နယ်အစိုးရရာရှိတွေကတော့အဖမ်းခံရသူတွေလွတ်မြောက်ရေးဗဟိုအစိုးရရဲ့အကူအညီဆက်လက်တောင်းခံနေပြီးအတင်းအကျပ်လုခိုင်းခံထားရသူတွေဆက်သွယ်နိုင်မဲ့တယ်လီဖုန်းနံပါတ်တွေနဲ့အီးမေးလ်တွေကိုလူမှုကွန်ရက်တွေကနေဖြန့်ဝေနေပါတယ်ခင်ဗျာ။ကျွန်တော်သိထားလို့ပါ။
ဒီအိန္ဒိယနိုင်ငံသားတွေအကြောင်းပြီးမှာတော့ဆက်ပြီးတော့ဒီကိုရီးယားဖုန်းတော်ကြီးတွေလက်ရက်ကုန်းစာတင်ကြောင်းတိုက်ခိုက်မှုဆန္ဒထုတ်ပေါ်တဲ့သတင်းကိုတစ်ဆက်တည်းတင်ပြချင်ပါတယ်။ဒီပဲရေးမြို့နယ်လက်ရက်ကုန်းရွာစာတင်ကြောင်းကကလေးငယ်တွေတေဆုံးခဲ့ရတဲ့မြန်မာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကိုတောင်ကိုရီးယားဖုန်းတော်ကြီးတွေကရှုံချလိုက်ပါတယ်။မြန်မာနိုင်ငံရဲ့အခြေအနေကကမ္ဘာငြိမ်းချမ်းရေးကိုပါထိခိုက်လာနေပြီဆိုပြီးစက်တင်ဘာလ21ရက်နေ့ကကိုရီးယားနိုင်ငံမြန်မာတန်ရုံးရှိမှာတောင်ကိုရီးယားဖုန်းတော်ကြီးတချို့စုဝေးပြီးဆန္ဒပြခဲ့တာပါ။မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
မြန်မာစစ်ကောင်စီတပ်တွေကသခိုင်းတိုင်းဒီပင်းရင်မြို့နယ်လက်ရက်ကုန်းစာတင်ကျောင်းကမူလာလန်းရွယ်ကလင်းငယ်တွေကိုလေကျောင်းကနေပြစ်ခတ်တပ်ဖြတ်ခဲ့မှုကိုရှုံချကန့်ကွက်တဲ့အနေနဲ့ကိုရီးယားနိုင်ငံကဗုဒ္ဓဘာသာဖုံးတော်ကြီးတွေကမြန်မာတပ်ရုံးရှိမှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဆန္ဒထုတ်ဖော်မှုမှာဦးဆောင်ခဲ့တဲ့ဂျိုကဲဗုဒ္ဓဘာသာဂိုင်းလူမှုဝန်ထမ်းကော်မတီရဲ့ဥက္ကဋ္ဌဆရာတော်ဂျီမုံကဘာကြောင့်ဆန္ဒပြတ်ရသလဲဆိုတာကို VOA ကိုအခုလိုပြောပြပါတယ်။
이런 측면에서 미얀마 쿠데타 공보에서 무자비한 선생과 인권 탄압의 문제를 두고 볼 수가 없는 일이죠.
당 코리아가 래 아연가 세야나 땡부래 따마이니 시게 바래. 아리 뜨에 미얀마 루묘르의 디모크라시의 포사오의 뜨에 세야 탓다무 원내무 나제무 래고 아피와 고진 사 바래. 아리 뜨에 미얀마 시댓가 아나 땡비 따펴친네 လူ့အခွင့်အရေးချိုးဖောက်မှုတွေကိုကျွန်တော်တို့လှိလူမရှိနိုင်ပါဘူး။တိတ်မကြခင်တုန်းကဘုံကြီးကျောင်းမှာစာတင်နေတဲ့ကလေးငယ်တွေကိုစစ်တပ်ကလေရင်နဲ့တိုက်ခတ်ခဲ့တယ်မဟုတ်လား။အဲ့ဒီအတွက်ကလေးငယ်၁၁ယောက်ကတေဆုံးခဲ့ပြီးလူများစွာထိခိုက်ခဲ့ရပါတယ်။အဲ့ဒီအတွက်ကျွန်တော်တို့ကစစ်တပ်ကမစင်မကျင်တဲ့လူသားမဆန်တဲ့လုပ်ရက်ကိုပြည်သူတွေကိုအသိပေးဖို့အတွက်မြန်မာတပ်ရုံးရှိမှဆန္ဒထုတ်ဖော်ရတာဖြစ်ပါတယ်ဆိုပြီးကိုရီးယားဘာသာစကားနဲ့ပြောဆိုသွားပါတယ်။မြန်မာတပ်ရုံးဘက်ကဘလို့တုံ့ပြန်ခဲ့တယ်လဲလို့မေးတဲ့အခါမှာတော့တုံ့ပြန်မှုမရှိဘဲလှစ်လျူရှုခဲ့ပါတယ်လို့လည်းပြောပါရယ်။ဆရာတော်ဂျီမုံကဒီလိုဆန္ဒပြရတာဟာမြမအရေးဟာကမ္ဘာငြိမ်းချမ်းရေးကိုထိခိုက်လာတယ်လို့ယူဆတာကြောင့်ဖြစ်ကြောင်းပြောပြပါရယ်။မြမစစ်ကောင်စီကိုကိုရီးယားအစိုးရအပါအဝင်နိုင်ငံတကာအင်အားစုတွေကဒီထက်ဖိအားပေးဖို့လိုအပ်တယ်လို့လည်းအခုလိုပြောသွားပါရယ်။အဲ
့ဒါကကေချနိုခမ်ဂျီအိုဒန်이를포함한얀마인들의자욕한사례와인권침해를
မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကိုရပ်တန့်ဖို့အင်အားစုတွေကိုစုစည်းဖို့လိုအပ်တယ်လို့လည်းကျွန်တော်ထင်ပါတယ်။အဲ့ဒီလိုလုပ်ဖို့အတွက်စစ်တပ်ကိုဖိအားပေးနိုင်တဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေအပါအဝင်နယ်ပယ်အသီးသီးကလှုပ်ဆောင်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်။အခုလည်းစီးပွားရေးတန်ခတ်ပိတ်ဆို့မှုတွေလုပ်နေပေမဲ့ဒီတစ်ခေါက်ကလေးငယ်တွေကိုတတ်ဖြတ်တဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံအသီးသီးကအာရုံစိုက်မှုကိုရယူပြီးအခုထက်ပိုပြင်းထန်တဲ့စီးပွားရေးပိတ်ဆို့မှုတွေအပါအဝင်လုပ်နိုင်တဲ့နိုင်ငံသားရဲ့မူဝါဒအားလုံးကိုအသုံးပြုပြီးအကြမ်းဖက်မှုတွေရပ်တန့်အောင်လုပ်တင်ပါတယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးကိုရီးယားဘာသာစကားနဲ့ပြောဆိုသွားတာပါ ဒီ பே ရင်မျိုးနဲ့လက်ရက်ကုန်းရွာကစာတင်ကြောင်းပေါ်မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုမှာကလင်းငယ် 12 ဦးအပါဝင်လူဆက်သုံးဦးသေဆုံးခဲ့တဲ့အကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လူ့အခွင့်အရေးအဖွဲ့အစည်းတွေကသတင်းထုတ်ပြန်ထားခဲ့ပေမဲ့စစ်ကောင်စီကတော့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ထုတ်ပြန်ချက်တွေဟာမှားယွင်းနေပြီးကလင်းငယ် 12 ဦးသေဆုံးတယ်ဆိုတာဟာမဟုတ်ဘူးဆိုပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA မြန်မာပိုင်းကိုပြောခဲ့ပေမဲ့
ကလေးငယ်သေဆုံးတဲ့အရေးအတွက်အတိအကျကိုတော့ပြောကြားခြင်းမရှိပါဘူးရှင်။မဲရီမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ဘက်ကတိုက်ပွဲသတင်းတင်ပြခြင်းပါတယ်။ရခိုင်ပြည်နယ်မောင်နှုံးမြောက်ပိုင်းတောင်ပြိုဗျူဟာနီးမှာတော့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံတချို့ဘေးလွတ်ရာကိုတွေ့ ထပ်ပြေးတိမ်းရှောင်နေရပါတယ်။တကြောပြန်တိုက်ပွဲတွေပြန်ပြင်းထန်လာတဲ့အချိန်မှာတော့မြန်မာစစ်တပ်ဘက်ကလုံခြုံရေးတင်းကျပ်စစ်ဆေးတာတွေဖမ်းဆီးတာတွေလုပ်ဆောင်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီလတွေမှာပဲကြောက်ဖြူမြို့နယ်ထဲမှာတော့အေအေအဖွဲ့နဲ့ဆက်ဆက်တယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးစစ်ဆေးခံရသူကဆယ်ဦးထက်မနည်းရှိပြီးတခြားမြို့နယ်တွေမှာလည်းအဖမ်းခံရသူတွေရှိနေပါတယ
ာကဒေသခံတူကပြောပါတယ်
တောင်ပြူအီးရပိုင်တော့ကွန်ဗီဒင်းရှောင်းအေးမှနေပြီးတော့မနေပိုင်း6နာရီ9စီကနေပြီးတော့တက်တော်နဲ့စားကစားတိုက်ပွဲဖြစ်ကြတယ်ပေါ့နော်တနာကြီးကြိုကြောတနာကြီး20လောက်တော့ကြာခဲ့တယ်သူတို့ကခူးစိခက်ခနဲ့ဆိုရင်လက်နဲ့ငယ်နဲ့တော့တိတ်တိမဖြစ်တော့ဘူးလက်နဲ့ကြည့်နေနေပြီးဖြစ်တာတောင်ပြူကနေပြီးကူပိုက်သေးတယ်လေကူ
အေးရခိုင်လက်နက်ကင်တက်ဖွဲ့နဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေပြင်းထန်နေပြီးမောင်းတော့မြောက်ပိုင်းမှာမကြာခဏဆိုသလိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အကြောင်းဒေသခံရွာသားတွေကပြောပါတယ်တိုက်ပွဲကြောင့်အနီးအနားခြေရွာတွေကဒေသခံတချို့ဘေးလွတ်ရာကိုထွက်ပြေးနေရပါတယ်တချိန်တည်းမှာပဲမြန်မာစစ်တပ်ကရခိုင်ပြည်နယ်အတွင်းစစ်ဆေးရေးဂိတ်တွေတိုးမြင့်ချထားပြီးအသွားအလာတွေကိုစစ်ဆေးလာသလိုအေးအဖွဲနဲ့ဆက်ဆက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးတာတွေလည်းတိုးလာနေပါတယ်ကြောက်ဖြူမြို့နယ်မှာဆိုရင်ဒီရက်ပိုင်းအတွင်းဖမ်းဆီးခံရသူ10ဦးထက်မနည်းရှိပြီးညာပိုင်းတွေမှာဝင်ရောက်ဖမ်းဆီးတာများတယ်လို့ကြောက်ဖြူဒေသခံတူကပြောပါတယ
်အခုဆိုလို့ရှိရင်ဒီကြောက်ဖြူ30ကျော်လောက်ရှိပြီပေါ့နော်ဖမ်းခံလိုက်ရတာဆိုလို့ရှိရင်အရင်ဖမ်းခံရတာရှိမှာဆိုတော့ဒီဒီရက်နှစ်ရက်အတွင်းမှာလည်းကျွန်တော်သိတဲ့လောက်ဆိုလို့ရှိရင်6ရက်9ရက်ဝန်းကျင်လောက်ဒီဟိုဖမ်းခံလိုက်ရတယ်ပေါ့နော်တော့ရန်ပြေကလည်းဟိုနေ့ကတတင်းရဆိုလို့ရှိရင်တော့2ရက်ဖမ်းခံရတယ်နောက်ပြီးတော့အခုကဒီကြောက်ဖြူတော့ဒီတိုင်းပြည်ပန်းကိုရောတောင်ဘက်ကိုရောအဓိကညဖက်ဟိုဒီတစ်ကုန်ဒီပေါ်ကကင်းလေတာတွေပုံမှန်ကင်းလေတာတွေလောက်တယ်ပြီးတော့အေဇန်စစ်တာတွေလောက်တယ်ပေါ့နော
်မြောက်ဦးမင်းပြကြောက်ဖြူတောင်ကုတ်ရံပြဲစားတဲ့မြို့နယ်တွေမှာလည်းဒီလာတွင်ဖမ်းဆီးခံရသူတွေရှိတဲ့အကြောင်းဒေသခံတွေကပြောပါတယ်မြန်မာစစ်တပ်ဘက်ကတော့ဖမ်းဆီးရတွေနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသလိုအတည်ပြုပြောဆိုတာလည်းမရှိပါဘူးရခိုင်ဒေသခံတွေကတော့အခုလိုရခိုင်လက်နက်ကိုင်အဖွဲ့အေအေနဲ့ဆက်ဆက်တယ်လို့တန်တရားနဲ့ဖမ်းဆီးနေတာတွေဟာအေအေအဖွဲ့ပေါ်ထောက်ခံမှုရောနှဲလာအောင်နဲ့မထောက်ခံရဲအောင်ချင်းချောက်တဲ့လုပ်ရဲလို့မြင်ပါတယ်
။ဒါရဲ့ဒီအဓိကဟိုအခုလက်ရှိလောက်တဲ့ဒီပြည်သူတွေကိုတန်တရားရှိတဲ့လူတွေကိုဖမ်းဆီးတယ်။နောက်ပြီးတော့ဒီဆက်ဆက်တဲ့လူတွေကိုဖမ်းဆီးတယ်ဆိုတာကတော့ဟိုအေအေပေါ်မှာလူတွေထောက်ခံမှုပြင်းစင်းလာအောင်ပေါ့နော်။နောက်ဖြစ်ကကြတော့ဒီစစ်တော်စီကိုပို့ပြီးတော့ဒီအကြောက်တရားလွှမ်းမိုးလာအောင်ဆိုပြီးတော့ဒီနှစ်ချက်ကိုအဓိကကန်ပြီးတော့လောက်တာလို့ကျွန်တော်မှန်းလို့ရတယ်ပေါ့နော
်ဖန်းစီနေတာတွေနဲ့ပတ်သက်ပြီးအတီးပြူးချက်ရဖို့ရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဌာနကိုဆက်သွယ်ခဲ့ပေမဲ့လည်းတုံ့ပြန်ဖြေကြားခြင်းမရှိပါဘူးရခိုင်လက်နက်ကိုင်အေအေအဖွဲ့ကိုငွေကြေးထောက်ပံ့တာတွေမလုပ်ဖို့ရခိုင်ပြည်နယ်အတွင်းမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေကိုခေါ်ယူပြီးမြန်မာစစ်တပ်ကဒီရပိုင်းထဲမှာသတိပေးထားပါတယ်ဒါအပြင်မောင်တော်မြို့နယ်အပါအဝင်ရခိုင်ကမြို့နယ်တချို့ကိုခရီးသွားလာခွင့်နဲ့ကုန်စည်တည်ယူခွင့်တွေပိတ်ထားတာကြောင့်ဒေသခံတွေစားဝတ်နေရေးအခက်ကြုံနေရပါတယ်ခင်ဗျာ
။ကိုငိမ့်ညံ့ပါရှင်မကြခင်မှာတော့အပတ်စဉ်ခန္ဓာအစီအစဉ်လေးနားဆင်ရဖို့ရှိပါတယ်။ပါရရှင်မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့စက်တင်ဘာလ23ရက်တောက်ကြညရဲ့ထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ည10နာရီအထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညီဝက်မှာတော့တောက်ကြညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါတူတာဆောင်လေအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နီးပညာမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ရှင် မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတော့တစ်နှစ်ကျော်ကြာလာတဲ့အချိန်မှာတော့ COVID-19 ကပ်ရောဂါဖိနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကိုအခွင့်အကောင်းယူပြီးတော့ခေါင်းပုံဖြတ်အမျက်ထုတ်တဲ့အလုပ်ရှင်တွေပိုများလာပြီးအကာအကွယ်ပေးတဲ့ရန်နေရာတွေလည်းမရှိတော့တာကြောင့်စက်မှုဇုံတွေမှာအလုပ်လုပ်နေကြရတဲ့အမျိုးသမီးတွေအတွက်အကြက်တဲတွေပိုပြီးတော့မှဆိုးလာတယ်လို့အမျိုးသမီးဆက်ယုံအလုပ်သမားတွေနဲ့သူတို့ကိုကူညီပေးနေသူတွေကပြောပါတယ်ငွေကြေးဖောင်းပွားမှုနဲ့အတူကုန်စည်နှုန်းအဆမတန်တက်လာတာနဲ့အလုပ်ကအခက်အခဲတွေကြားမှာတော့အမျိုးသမီးဆက်ယုံအလုပ်သမားတွေဘလို့များရင်ဆိုင်ဖြတ်တန်းနေကြရပါသလဲဒီသတင်းမှတ်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးကစူးစီးတင်ဆက်ထားတာရှုစားနာစင်ပါရှင်There's a path we must choose sometimes. Gotta stand up and fight sometimes. ကိုဗစ်ကပ်ဘေးကပြန်လည်နလန်ထွက်ဖို့ကြိုးစားနေချိန်မှာပဲစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်မြန်မာနိုင်ငံအတွင်းစီးပွားရေးလုပ်ငန်းတွေတိတိတသားထိခိုက်ပြီး2021ခုနှစ်ဒုတိယသုံးခါအတွင်းအလုပ်လက်မဲ့ဥယျာဉ်နှစ်တန်းနီးပါးလောက်ဖြစ်သွားခဲ့တယ်လို့နိုင်ငံတကာအလုပ်သမားအဖွဲ့ချုပ် ILO အစည်းအဝေးတစ်ခုကဖော်ပြပါတယ်ဒီလိုလုပ်ကိုင်ဆုံးရှုံးသူတွေထဲမှာစက်မှုစုံအလုပ်သမားတွေအထူးကပါဝင်ပြီးအများစုကအမျိုးသမီးတွေဖြစ်ပါတယ်။အထူးသဖြင့်အထည်ကျုပ်လုပ်ငန်းတွေမှာအလုပ်လုပ်နေကြတဲ့အလုပ်သမားတွေရဲ့90ရာခိုင်နှုန်းလောက်ကအမျိုးသမီးတွေပါ။ကိုဗစ်ကပ်ဘေးနဲ့စစ်တပ်အာဏာသိမ်းမှုနောက်ပိုင်းကုန်ကြမ်းပြတ်လတ်တာနောက်လုံခြုံရေးအရာစိုးရိမ်မှုတွေကြောင့်ဆက်ရုပ်အများပြားလုပ်ငန်းရပ်ပြရတာတွေရှိတယ်လို့အမျိုးသမီးအလုပ်သမားတွေသိနေချီအလုပ်လက်မဲ့ဖြစ်ခဲ့ရပါတယ်။အလုပ်ဆက်လုပ်ခွင့်ရနေသူတွေအတွက်လည်းအလုပ်ရှင်တွေဘက်ကခေတ်ကာလကုန်စည်နှုန်းနဲ့အညီလိုက်ပြီးလုခလာစာတိုးမပေးတဲ့အပြင်အချိန်ပိုလှုပ်အားပိုခိုင်းစီတာတွေတိတိတတ်တာပိုကြုံလာရတယ်လို့မြမပေါင်ချင်းဖနက်ဆက်ယုံမှာအလုပ်လုပ်နေတဲ့မဖြူတီတာဝင်းကပြောပါတယ
်။ဝန်ထမ်းတယောက်ကကျူးချုပ်တယ်ဆိုလို့ရှိရင်သူကအရင်တော့ဆက်ချုပ်ဆိုလို့ရှိရင်ဒီတော့180ပေးတယ်ဆိုလို့ရှိရင်အခုဆိုရင်200တောင်းတာကျူးချုပ်တဲ့ဟာယူပဲ200ချုပ်ပေးနောက်တစ်ပိုင်းကလည်းအဲ့လိုပဲ200ချုပ်ပေးနောက်200တိချုပ်ပိုင်းတာပြီးတော့မှအဲ့200တိချုပ်လိုက်တဲ့ဟာကနောက်ဆုံးပါကယ်မှာ180 200အဲ့လိုသွားရတာညီမတို့ကတော့ပြောမလို့ညီမတို့ကတားကတိုးတောင်းတဲ့ဟာကိုညီမတို့ကမပြောလို့ပေါ့မပြောလို့ဆိုတာကသူတို့တောင်းတယ်တောင်းတဲ့လောက်ကိုပေးနိုင်တယ်လို့ပေါ့နော်စူဂျေးဆိုတဲ့စူဂျေးထုတ်ပေးတဲ့နေပေါ့အခုဟာစူဂျေးလည်းမရထောက်ပံ့ခြင်းလည်းမရဘာမှမရတော့လားဟိုလိုညီမတို့အနေနဲ့ကတော့အဲ့လိုမျိုးတောင်းဆိုတာပေါ့နော်တခုခုဆိုရှင်သူကဝင်နေနေဘာနဲ့ချက်လဲဆိုအပြစ်ကြီးလက်မှတ်တွေထိုးခိုင်းတယ်အဲ့လိုမျိုးတွေနဲ့သူက66ပြီးတော့ထိုးခိုင်းအဲ့လိုလုတ်ခိုင်းတယ်ပေါ့နော်အဲ့လို
လုတ်ခလာစာတိုးမပေးပဲအခုလိုအလုတ်တိုးခိုင်းတာတွေရှိပေမဲ့လို့ဒါကိုမကျေနပ်လို့တိုင်ကြမယ်ဆိုရင်လည်းအလုတ်ဖြိုခံရတာတွေရှိတာကြောင့်အလုတ်သမားအများစုကတော့ခိုင်းစီတဲ့အတိုင်းဆက်ပြီးလုပ်နေကြရတယ်လို့လည်းပြောပါဗျ။အလုတ်သမားတွေရတဲ့ရထိုက်တဲ့အခွင့်အရေးတွေမရတာကြောင့်စုပေါင်းတောင်းဆိုနိုင်အောင်အလုတ်သမားအဖွဲ့ဖွဲ့စည်းဖို့ကြိုးစားတဲ့အတွက်အလုတ်ဖြိုခံခဲ့ရတယ်လို့ထုံဖူးအထည်ချုပ်ဆက်ယုံမှအလုတ်လုတ်ခဲ့တဲ့အမျိုးသမီးတူကပြောပါဗျ။
အော်မိုင်းရဲ့ဘယ်လိုလဲဆိုတော့တမီးရောလိုဘိုက်ကြီးတယ်လေဆိုလို့ရှိရင်လည်းစေးခွင့်နေပါလေယူလို့ရှိရင်လည်းဖလိုရီစေးခွင့်နေပါလေလာရင်လည်းလာပြီးလို့ခဲခွင့်မှမရအောင်ညီမလေးတို့အလုပ်သမားအခွင့်အရေးနဲ့ပတ်သက်တဲ့ခွင့်အရေးဒီအိုက်ဆက်တော့ကြဘာမှမပေးဘူးဒါပြောစရာညီမတို့အနယ်ကိုကို့အဖွဲ့ကြီးလေးကိုဖွဲ့ပြီးမယ်ဆိုပြီးတော့အလုပ်သမားဖွဲ့ကြီးလေးဖွဲ့ပြီးမယ်ဆိုညီမတို့ကလည်းစက်ရုံမှာအလုပ်သမားဖွဲ့ကြီးဖွဲ့ပြီးမယ်ဆိုတော့ငွေကြေးတွေလိုက်ပေးတယ်ဒီလိုမျိုးပေါ့နော်အလုပ်သမားဖွဲ့ကြီးချီလို့ရှိရင်ငါတို့ကစက်ရုံအတွက်စက်ရုံမှာအခုလုံးလုံးနေငါတို့ကခွင့်အရေးတွေအများကြီးရတယ်အဲ့လိုမျိုးပြောပြရတယ်ပြောပြတော့အဲ့လိုမျိုးတွေလိုက်ပြညီမလေးတို့ကစီးယုံပါလေဆိုပြီးညီမလေးတို့ကိုသူတို့စက်ယုံအောင်လည်းပြီးတော့လှုပ်ထုတ်ဖို့ပြောသူတို့ကအဲ့လိုမျိုးလှုပ်လိုက်တာ
ညီမနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်အလို့သမားသမဂ္ဂတွေကိုတရားမဝင်အသင်းတွေအဖြစ်စစ်ကောင်စီကအကြီးညာထားတာရှိတယ်လို့အလို့သမားရေးတက်ကြွလှုပ်ရှားသူတွေဖမ်းဆီးခံရတာထွက်ပြေးတိမ်းရှောင်ရတာတွေအများအပြားရှိနေတာပါဒီလိုအခြေအနေတွေကိုသိတဲ့လုပ်ငန်းရှင်တချို့ကစစ်တပ်အာဏာသိမ်းမှုနောက်ပိုင်းနိုင်ငံရေးအကျပ်တဲတွေကိုအခွင့်ကောင်းယူပြီးကောင်းမှုဖြစ်အမြတ်ထုတ်တာတွေကြောင့်အလုပ်သမားတွေအတွက်အခုလိုအခက်ခဲတွေပိုးပြီးတော့ကြုံလာရတာလို့မြန်မာနိုင်ငံအထွေထွေအလုပ်သမားသမဂ္ဂများအဖွဲ့ချုပ်ဥက္ကဋ္ဌမမူးဆန္ဒမြင့်ကပြောပါရစေ
။ဆိုးဝါးဆုံးအခက်ခဲဆုံးအချိန်ကိုကျွန်တော်တို့ဒီလုပ်ငန်းပြင်မှာရှိနေတဲ့အလုပ်သမားတိုင်းပေါ့နော်။အဲ့တော့အခြေချုပ်လုပ်ငန်းပြင်မှာဆိုရင်တော့အမျိုးသမီးတွေများတော့အမျိုးသမီးတိုင်းပိုးပြီးတော့လည်းခံစားနေရတယ်ပေါ့နော်။အဘကြောင့်လဲဆိုတော့အလုပ်ရှင်တွေကအခုအချိန်မှာအပြစ်မရှိဘဲနဲ့တောင်းပါပေါ့နော်။သူတို့ကဒီနှစ်ကြီးသမားအလုပ်သမားတွေကိုသူတို့ကပုံမှန်ပေးနေကြပေါ့နော်။ပေးနေကြသူတို့ရတဲ့ညထားတဲ့ရှိတဲ့ scale level ပေါ့နော်ဟိုဒီပေးရမယ့်အရာတွေကိုသူတို့ကမပေးချင်တော့ဘူးပေါ့နော်နိုင်ငံရေးမတည်ငြိမ်မှုပေါ့အမျက်ထုတ်ပြီးတော့မပေးချင်တော့တဲ့အတွက်ကိုသူတို့ကဒီဈေးပေါ်ပေါ်နဲ့ဒီနေသားဝန်တန်းတွေပေါ့နော်အဲ့ဒါကလည်းကျွမ်းကျင်လုပ်သားတွေပဲကျွမ်းကျင်လုပ်သားနေသားဝန်တန်းတွေကိုခန့်တာမျိုးသူတို့ကလှုပ်ချင်ကြတော့ဒီအမျိုးသမီးကျွမ်းကျင်အလုပ်သမားတွေကိုဥပဒေမဲ့ပေါ့ပေါ့နော်သူတို့ကအလုပ်ထုတ်ပြကြတယ်ခွင့်ရလူခွင့်ရတွေရောအလုပ်သမားခွင့်ရတွေရောကြောင်ကြောင်တင်းတင်းချိုးဖောက်ပြီးတော့နိုင်ငံရေးရဲ့မတည်ငြိမ်မှုပေါ့အမျက်ထုတ် ပြီးတော့သူကထုတ်ပြကြတယ်ရောကြီးလည်းမပေးကြဘူးမပေးကြတဲ့အတွက်အဲ့ဒီကျွမ်းကျင်အလုပ်သမားမျိုးသမီးတွေကဒီလုပ်ငန်းခွင့်ရနေဆွန့်ခွာပြီးတော့အလုပ်လုပ်မဲ့အချိန်ကိုကြုံရတယ်ဒါဟာမျိုးသမီးတွေအနေနဲ့ဒီအိမ်နောက် တောင်ရထန်းနေတဲ့ဒါမိခင်တွေကိုနောက်အခြားသောမိသားစုတွေလောက်ကန်ကျွေးနေတဲ့မျိုးသမီးလူငယ်တွေရောအတွက်ဒီအလုတ်ကန်ရဲ့ဒီခက်ခဲမှုကလည်းဒီပြောစရာမလိုအောင်အဆိုးဝါးဆုံးအခြေအနေကိုရင်ဆိုင်ကြုံတွေ့နေရတယ်ပေါ့နော်အဲ့တော့လုပ်ငန်းဝင်မှာလုပ်နေတဲ့ဒီအလုတ်သမားတွေအနေနဲ့ကရောသူတို့ရှင်ရင်လဲကျမတို့ဒီခက်ကာလရဲ့ကုန်စင်းနှုန်းနဲ့သူတို့ရရှိတဲ့လောက်ခလာစာနဲ့ကခက်ကာလကုန်စင်
အခုတိုင်းပဲဒီအေယာဝီတိုင်းပဲကလာပြည့်စုံသခိုင်းတိုင်းပဲကလာအဲ့လိုမျိုးလေအဲ့လိုဘက်ကဆိုရင်မခေါ်ဘူးညီမတို့ဘာဖြစ်လို့မခေါ်တာလဲပေါ့နော်အဲ့လိုမျိုးဆိုတော့အဲ့ဘက်ကကြတော့ဟိုတော့ဒီစစ်တပ်ကိုပေါ့နော်တော်လှန်နေတဲ့လူတွေဖြစ်တဲ့သူအဲ့ဒီလူတွေဆိုရင်စက်ရုံကလက်မခံဘူးလေဟိုပြဿနာဖြစ်လို့ရှင်သူတို့ချင်းရှင်းပေးနိုင်ပုံမှန်ရဲ့အဲ့လိုမျိုးလေသူတို့ကအဲ့လိ
အလုတ်သမားနဲ့အုပ်ချုပ်သူဆိုရတာဝန်ရှိသူတွေပါပါဝင်ပြီးတုံးပွင့်ဆိုင်ညှိနှိုင်းဖြည့်ရှင်းတာတွေလုပ်နိုင်ခဲ့ပေမဲ့လို့ဆရာနာသိမှုနောက်ပိုင်းမှာတော့ဒီလိုအခြေအနေတွေလည်းပြတ်သွားခဲ့တာပါအခုဆိုရင်အလုတ်သမားတွေအတွက်အလုတ်ကန်အခက်အခဲတွေအလုတ်သမားခွင့်ရချိုးဖောက်ခံရတာတွေတည်တည်တတ်တာပိုဆိုးလာပေမဲ့လို့ဒါကိုကူညီကောက်ွယ်ပေးနိုင်တဲ့အဖွဲ့အစည်းတွေအလုတ်သမားတမကတွေကိ င်ကပြောပါတယ
်ဒီစစ်အာဏာသိမ်းမှုကာလရောက်လာတဲ့အခါကျတော့ကျမတို့လိုအခွဲချုပ်တွေကလည်းဒါစစ်အာဏာရှင်ရဲ့လက်အောက်ကနေဒီမတရားပုံမှားတွေဖန်ဆီးမှုတွေနဲ့ကျွန်တော်တို့ကထွက်ပြေးတိမ်းရှောင်နေရတာလည်းရှိတယ်လို့ဒါဖန်ဆီးထောင်ချနေရတာလည်းရှိကြတယ်ပေါ့နော်ဆိုတဲ့အခါကျတော့ဒီကာလတွေမှာတော့ဒီအမျိုးသမီးတွေနဲ့ပတ်သက်တဲ့အခွင့်အရေးတွေဆိုတာကလုံးဝကိုဟိုမရှိတော့ဘူးနင့်နာဆုံးရှုံးမှုတွေများစွာနဲ့ကြုံနေရတယ်ပြောမယ်ဆိုလို့ရှိရင်ဟိုစိတ်အုပ်ချုပ်ရေးကြီးညာထားတဲ့အလိုက်သားရရှိပြီးသားလို့နေရာမျိုးတွေမှာဆိုရင်မျိုးသမီးတွေအတွက်ကပို့ပြီးမလုံခြုံတဲ့လုပ်ငန်းခွင်တွေမလုံခြုံတဲ့ဒီပတ်ဝန်းကျင်တွေမှာဒီအလုပ်သွားအလုပ်ပြန်တွေသွားလာရမှုတွေမှာမတရားဒီချိန်ချောက်ခံရတာတွေစော်ကားပြုမှုခံရတာတွေပေါ့နော်ပြီးလို့ရှိရင်နှိပ်စက်မှုတွေမရင်းကျင်းမှုတွေကြောင့်တချို့စိတ်ယုံမှုတွေမှာအသက်ဆုံးရှုံးသွားတဲ့အမျိုးသမီးတွေလည်းရှိကြတယ်ပေါ့နော်ဒါပေမဲ့ကျမတို့ကအဲ့လိုဆုံးရှုံးအသက်တည်သွားတဲ့မြို့သမီးတွေမရင်းချင်းလို့ဆိုပြီးအတန်တွေကျမတို့ကြားတယ်ဒါပေမဲ့ကျမတို့အဲ့ဒီနောက်ကိုလိုက်ဖို့အရာမှာဘလောက်တောင်မှဒီဖိအားပေးမှုတွေစိုးရိမ်မှုတွေကြောက်လန့်မှုတွေရှိလဲဆိုရင်လုံးဝအစပြောက်တယ်ပေါ့နော်ကျမတို့အတန်ရတယ်ဒင်းဒင်းတိတိကျကျရပြီမဲ့လိုက်တဲ့အခါမှာတော့ကာယကရှင်တွေနောက်ကိုကျမတို့ပြောမယ်ဆိုလို့ရှိရင်တိတိချာချာမလိုက်နိုင်ဘူးပေါ့နော်အဆက်အသွယ်မရနိုင်တဲ့အခြေအနေမျိုးနဲ့တော့ကျမတို့ကြုံတာမျိုးတွေလည်းရှိရတယ်ပေါ့နော်ဒါကဒီအလုပ်သွားအလုပ်ပြန်နေတဲ့စက်ယုံလုပ်ငန်းရှင်တွေမှာမလုံခြုံတဲ့မျိုးသမီးတွေရဲ့ဒီအဆက်ဆက်ရစိတ်ပိုင်းဆိုင်ရာရောရုပ်ပိုင်းဆိုင်ရာရောနိုင်တဲ့စီနေခံနေရတဲ့အခြေအနေပေါ့နော
်ဒီလိုအခြေအနေတွေကြားမှာပဲလက်တော်ငွေကြေးဖောင်းပွားမှုနဲ့အတူကုန်စည်နှုန်းတွေအဆမတန်တက်လာတဲ့အခါအရင်နဲ့မတူတဲ့အကျပ်တွေပိုးပြီးကြုံလာရတယ်လို့မြန်မာပေါင်ကြီးစက်ယုံကမဖြူတီတာဝင်းကပြောပါတယ်
ဒီနော်ဆိုရှင်ညီမတို့လာစားနေသလိုရှင်အိမ်ုံနဲ့လောက်လောက်ဝင်းကပြီးလို့ရတယ်။အိမ်ညီမတို့ဆိုအိမ်ငါးပြီးနေရတာလေအိမ်ငါးကားပြီးလို့ရတယ်။အခုဆိုလို့ရှင်ညီမတို့မှာအိမ်ငါးကားတော့မှအနိုင်နိုင်ပေါ့နော်တခါတလေဆိုအိမ်ငါးကားတော့မှအခုချိန်ကြီးတော့မှဓာတ်တဝက်စားတော့မပေးရသေးရရှိတယ်ညီမတို့။အသိန်းဆိုလို့ရှင်ညီမ9000ပဲပေးရသေးတယ်။9000တော့အိမ်ရှင်မပေးရသေးဘူး။အဲ့လိုအခက်အခဲလည်းရှိတယ်။ဆန်နေစီတွေဝယ်တဲ့အခါဆိုလို့ရှင်လည်းရင်ဝါဆိုရင်နှစ်ပိတာသုံးပိတာလောက်ဝယ်နိုင်တယ်ဆိုရင်ကိုဒီမှာတစ်ပိတာတော့နည်းနည်းတင်းတိမ်ရတာမျိုးရှိတယ်။ပြီးရင်ရင်ဝါဆိုရင်ပတ်သက်မချီးပဲနဲ့ဒီတလားလုံးကိုဒီလားစာလေးနဲ့အဆင်ပြေအောင်နေနိုင်ပေမဲ့အခုဆိုရင်မချီးလို့မရတော့ချီးလိုက်ငါကုန်ရင်ပြန်ဆက်လိုက်အဲ့လိုမျိုးတွေနဲ့ပေါ့နော်။ဟိုစားတော့စရိတ်ကစားအကုန်လုံးရှက်ပါနေတယ်။အဲလမ်းမှာဆိုလို့ရှိရင်အခုဆိုလူရက်မှုတွေရမ်းများရလေ။အာလူရက်မှုတွေရမ်းများတော့ညီမဆိုလို့ရှိရင်ဟိုတလောတော့ဆိုလို့ရှိရင်ဖုန်းတော်လုခံရရတည်းရဲ့။လမ်းမှာတော့မဟုတ်ဖုန်းမပြောရတဲ့အနေအထားတစ်ခုတော့ဖြစ်သွားတယ်ပေါ့လမ်းမှာဖုန်းလာပြီဆိုမကင်တော့ပဲဖုန်းမလာလာမကင်ရဲတော့အဲ့တော့ဖုန်းလုခံရမှာကြောက်တာရေးဆိုရှင်ရှိုးဆိုရှင်အခုညီမတို့ဒီရှိပီတာဘက်မှာဆိုရှင်တော်ဝင်လက်ဘက်မှာဆိုရင်ကားပေါ်ကိုတ냐တိုက်တာအဲ့လိုမျိုးရအောင်ဖြစ်တယ်လာစာထိုးရမှာလေ လည်းလို့ရအောင်ဖြစ်တဲ့အခါကျတော့ညီမတို့ကဒီသွာလာမှုတွေလည်းလုံခြုံမှုမရှိတော့ဘူး။နေခိုင်စားတော့ပြာဆိုချက်တဲနေတဲ့ဘဝကိုရောက်နေတာပေါ့နော်။ဟုတ်ကဲ့။တိတိတသားယူပြောင်းလဲသွားတာပေါ့နော်။ဟုတ်
။ဒီလိုတိတိတသားပြောင်းလဲသွားတဲ့အခြေအနေအောက်မှာအလုသမားအများစုကတော့တက်လာတဲ့ကုန်စည်နှုန်းနဲ့အပြိုင်ရက်တီနေထိုင်စားတော့နိုင်ဘူး။လောကလာစာတိုးပြတာမျိုးဖြစ်စေခြင်းတို့လုံခြုံပေးခြင်းနဲ့လုပ်ငန်းခွင်မှာအလုလုခွင့်ပြန်ရခြင်းမျိုးလို့ပြောကြပါဗျ။ဒါပေမဲ့ဒီလိုပြန်ရဖို့မှာကတော့နိုင်ငံရေးအချက်အကျတွေပြည်လည်ပြီးတိုင်းပြည်တည်ငြိမ်အေးချမ်းဖို့လိုအပ်တယ်လို့ပဲအလို့သမားတွေရဲ့အခွင့်အရေးအပါအဝင်အခြေခံလူ့ခွင့်ရေးတွေကိုလေးစားလိုက်နာတဲ့အုပ်ချုပ်မှုစနစ်တရရှိမှသာဖြစ်လိမ့်မယ်ဆိုတာတင်ပြရင်းဒီသတင်းမှအမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်ကျမခင်ပြုထွေးပါရှင်
စစ်တပ်ကအနာသိမ်းပြီးတဲ့တစ်နှစ်ကျော်ကြာလာတဲ့အချိန်မှာတော့ COVID ကဘေးနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ငွေကြေးဖောင်းပွားမှုတွေကုန်စည်နှုန်းအဆမတန်တက်လာတာနဲ့အလုပ်ကိုင်အခက်အခဲတွေကြောင့်မှကြုံတွေ့နေရတဲ့အမျိုးသမီးဆက်ယုပ်အလုပ်သမားတွေရဲ့စိန်ခေါ်မှုအခက်အခဲတွေကြောင့်ကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာမတိုင်ခင်မှာသုတဆုံလေအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်ရဲ့သုတဆုံလေအမေရိကန်တခွင်အစီအစဉ်မှာတော့သမိုင်းဝင်အဲလက်စ်ဂျွန်ကမြန်မာဒီအမေရိကန်နိုင်ငံသားကျန်းသစ္စာကျိန်ဆိုပွဲအကြောင်းနောက်အထူးသဖြင့်ဒုက္ခသည်ကလေးငယ်တွေအပါအဝင်ကဘာတဝမ်းကဒုက္ခသည်တွေအကြောင်းကိုလူတွေပို့ပြီးတော့သတိထားမိလာအောင်ကဘာလှည့်ပြီးတော့သတင်းစကားပါနေတဲ့အမယ်နောက်ဆရာဆရာမလိုအပ်ချက်တွေဖြည့်ဆည်းဖို့တမရကတော့ဘာတွေဆောင်ရွက်ပေးနေသလဲဆိုတာတွေကိုကိုအောင်ကစူးစီးတင်ပြထားတာရှုစားနာဆင်ပါရှင
်။ Alice John လူဝင်မှုကြီးကြပ်ရေးဌာနခန်းမမှာအမေရိကန်နိုင်ငံသားအဖြစ်ကျန်းသစ္စာကျင်းဆိုတဲ့အခမ်းအနားကိုနယူးယောက်မှာနေထိုင်သူ200တက်ရောက်ပြီးတော့ကြမ်းကြိမ်ခဲ့ပါတယ်2016ခုနှစ်ကတည်းကပိတ်ထားခဲ့တဲ့ဒီခန်းမကကြမ်းကြိမ်ပွဲကိုတရားရေးဌာနအကြီးအကဲအမေရိကန်ရှေ့နေချုပ်လဲတက်ရောက်ပြီးအမေရိကန်ပြည်ထောင်စုကအားလုံးကိုနှွေးထွေးလိုက်လဲစွာကြိုဆိုကြောင်းပြောပါတယ်ဘာသာရေးဖိနှိပ်မှုကြောင့်သူ့ရဲ့ဆွေမျိုးသားချင်းတွေလည်းအရှိဥရောပကနေထွက်ပြေးလာရသလိုအဖွားနှုတ်ရဲ့မောင်နှမသားချင်းတွေလည်းတက်ဖြတ်ခံရကြောင်းကိုသူကပြန်ပြောပြပါတယ်
My family story.
ကျွန်တော်မိသားစုရဲ့နောက်ခံသမိုင်းကြောင်းကအခုလိုပြည်သူဝန်ထမ်းဘဝကိုရွေးချယ်စေခဲ့တာပါ။ကျွန်တော်မိသားစုဘယ်ကိုမှသွားစရာမရှိဖြစ်ခဲ့ချိန်မှာနေထိုင်ခွင့်ပေးခဲ့တဲ့နိုင်ငံကိုကျွန်တော်ကပြန်ပြီးအလုပ်ကျွေးပြုတ်ကျင်တာပါ
။ရွှေပြောင်းဝင်ရောက်သူတွေအရေးသဘောထားကွဲပြားမှုတွေရှိနေချိန်မှာပဲအခုအခမ်းအနားကျင်းပတာပါ။အမေရိကန်တောင်ပိုင်းနယ်စပ်ကဖျက်ချော်ဝင်ရောက်လာသူတွေကို Republican ပြည်နယ်အုပ်ချုပ်ရေးမှုတွေကဒီမိုကရက်တွေများတဲ့မြို့တွေနေရစီဘတ်ကားနဲ့တင်ပို့နေတာပါ Washington DC မှာဆိုရင်ဒုသမရအိမ်ရဲ့တိတ်အလံမိုးရတဲ့နေရာမှာ Texas ပြည်နယ်ကနေဘတ်ကားနဲ့လာချပေးသွားတာပါအဲ့ဒီသူတွေအတွက်အနာဂတ်ဘယ်လိုဖြစ်လာမလဲဆိုတာမျိုးကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဒါပေမဲ့လည်းနိုင်ငံသားဖြစ်လာသူတွေအတွက်ကတော့ဒါဟာဘဝအချိုးအကွေ့တစ်ခုပါ
ဒီနိုင်ငံဟာကျွန်တော်ရဲ့မျိုးဆက်တွေတစ်သက်လုံးအခြေချနေထိုင်သွားမယ့်နိုင်ငံပါကျွန်တော်လည်းအသက်အရွယ်ရတဲ့အထိသူတို့နဲ့ဒီနိုင်ငံမှာပဲအတူနေသွားချင်ပါတယ်
To be honest, I don't...
ရိုးရိုးရှင်းရှင်းပြောရရင်တော့ဘာမှသိထူးချမသွားပါဘူး။နိုင်ငံသားဖြစ်လာလို့လဲဟိုခွင့်ရေးဒီခွင့်ရေးပို့တိုးတောင်းလို့လဲမရပါဘူး။ဒါပေမဲ့ထူးခြားတာကအမေရိကဟာကိုယ်နိုင်ငံကိုယ်အိမ်ဆိုတဲ့ခံစားမှုပေါ်လာတာပါ
။အမေရိကန်အမိမေလွန်ကျိုရင်းဌာနကမကြသေးခင်ကထုတ်ပြန်တဲ့အစိုးရခံစားမှာ2021ခုနှစ်အတွင်းလူပေါင်း 813,000 ကျော်နိုင်ငံသားဖြစ်လာပြီးတော့ဒါဟာဆိုရင်2019ကတည်းကစာရင်30ရာခိုင်နှုန်းပို့တိုးလာတာပါ။
It served as the
America ha အားလုံးကိုလက်ကမ်းကြိုဆိုရဲဆိုတဲ့အချက်ကိုကျွန်တော်ကြိုက်ပါတယ်အခွင့်အလမ်းတွေပေါ်များရာတိုင်းပြည်ဖြစ်တယ်လို့လွတ်လပ်ခွင့်နဲ့ဒီမိုကရေစီကိုနှိပ်ပေါင်းများစွာကျင့်သုံးခဲ့တဲ့တိုင်းပြည်လည်းဖြစ်တာကြောင့်နိုင်ငံသားဖြစ်လာရတာအရန်ကိုပျော်ရွှင်ရပါတယ
်အမေရိကန်နိုင်ငံသားအားလုံးရဲ့40ရာခိုင်နှုန်းလောက်ဟာသူတို့မိဘမျိုးရိုးရဲ့တမိုင်းကြောင်းကိုပြန်လိုက်ကြည့်မယ်ဆိုရင်သူတို့တွေဟာ Alice John လူဝင်မှုကြီးကြပ်ရေးဌာနကနေဖြတ်သန်းခဲ့ကြတာကိုတွေ့ရမှာပါAlice John လူဝင်မှုကြီးကြပ်ရေးဌာနကို1892ခုနှစ်မှာစတင်ဖွင့်လှစ်ခဲ့တာပါခင်ဗျာ။အာရဗီဘာသာစကားနဲ့မျှော်လင့်ချက်လို့အမည်ပေးထားတဲ့လက်ထိုးရုပ်ရဲ့ကမ္ဘာပတ်ခီးစဉ်ကို2021ခုနှစ်ဇူလိုင်လမှာဆီးရီးယားတူရကီနယ်စပ်ကနေစတင်ခဲ့တာပါ။ဆက်နှစ်ပေအမြင့်ရှိတဲ့လက်ထဲအမဲလက်ထိုးရုပ်ဟာယူကရိန်းကနေထွက်ပြေးလာတဲ့ကလေးငယ်တွေနဲ့ဥရောပမှာတွေ့ဆုံခဲ့တယ်လို့နယူးယောက်စီးတီးရဲ့အစိတ်ပိုင်း၅ခုမှာသတင်းပတ်နှစ်ပတ်ခွဲခြားလည်လည်မှာပါ
The Emma Lazarus poem the idea of
တကယ်လို့ဒီနေရာကနေတာလက်ခံကြိုဆိုရင်ဘယ်နေရာမှစူအားလုံးကကြိုဆိုကြမှာပါနယူးယောက်စီးတီးဟာဒီနေရာကိုရောက်လာတဲ့ရွှေပြောင်းခြေချသူတွေနဲ့ထူထောင်ခဲ့တာပါသူကအနာဂတ်မျိုးဆက်ကိုပူဇော်ပြုပါတယ်
လက်ရင်အမေရိကကရွှေပြောင်းဝင်ရောက်သူတွေအရေးဒီမိုကရက်အစိုးရကပြည်လဲအောင်မကင်တွေ့တာကြောင့်ဆိုပြီးတက်ကဆက်နဲ့ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးတွေကနယူးယောက်စီးတီးနဲ့ဝါရှင်တန်ဒီစီလိုမြို့ကြီးတွေကိုဘတ်ကားနဲ့ရွှေပြောင်းဝင်ရောက်သူတွေပြင်လွှတ်လိုက်ချိန်မှာပဲလက်ရင်အမေလက်ထိုးရုပ်လဲနယူးယောက်ကိုရောက်လာတာပါ
So much of the refugee experience
ဒုက္ခသည်တွေအတွက်လိုအပ်တာကအိမ်မှာအိမ်တလုံးကိုအစကနေပြန်ဆောက်ဖို့ဖြစ်ပြီးတော့မူလဌာနကအိမ်ကိုပြန်သွားဖို့မဟုတ်ပါဘူးနေဆိုတာကိုဝန်းကျင်အတိုင်းဝိုင်းကိုဆူလူတဲ့အကြောင်းဒီကနေ့အခုလိုစူးစီးပြီးတော့ပြသကြတာပါကိုရောက်နေတဲ့နေရာမှာရှိတဲ့သူတွေကကိုကိုလူလူလာလာနှွေးနှွေးထွေးထွေးကြိုဆိုကြပြီးတော့သူတို့ကြားမှာနေစရာရင်းမြူတစ်ခုရှာဖို့ပါ
အမဲဟာမိုင်ပေါင်း 9,600 ကျော်ခီးဆန်းခဲ့ပြီးနိုင်ငံပေါင်း 12 နိုင်ငံကိုရောက်ခဲ့ပါတယ်ပြိပကတွေပြည်နေမှုတွေစစ်ပွဲတွေကနေထွက်ပြေးလာကြတဲ့ကလေးတွေကိုသူကကိုစားပြုပါတယ်နယူးယောက်ကိုရောက်လာတဲ့အခါမှာတော့ Broadway ကအနုပညာရှင် 30 နဲ့ကျောင်းသူကျောင်းသား200ကျော်တို့အပြင်မြို့ကန်တွေကတချင်းဆိုပြီးတော့ကြိုဆိုခဲ့ပါတယ
် There's a lot of unfortunately hostility and
တန်ဆိုးရတဲ့အခြေအနေတွေကြောင့်ကိုယ်နေရရင်တိုင်းပြည်ကိုစိုးခွာထွက်ပြေးလာသူတွေပေါ်အမြတ်ဒေါသနဲ့ဆက်ဆံကြတာတွေကိုစိတ်မကောင်းစွာတွေ့နေရပါတယ်။အခုလို၅နှစ်အရွယ်စီးရီးယားဒုက္ခသည်တယောက်ကိုနာမည်ကျော်ကြားသူတယောက်လိုတကဘာလုံးကဝိုင်းမိကြိုးဆိုတာကိုတွေ့ရတော့တကယ်ဝမ်းသာပါတယ်
။အမေရိကနဲ့ဥရောပဟာရွှေပြောင်းဝင်ရောက်သူတွေအရေးရင်ဆိုင်ရတဲ့အခြေအနေတူညီနေတာကြောင့်လည်းအရှေ့အလယ်ပိုင်းနဲ့ဥရောပခီးစဉ်ပြီးနယူးယောက်ကိုလာပစ်တာလို့တာဝန်ရှိသူတွေကပြောပါတယ်။ကဘာကြီးအနေနဲ့ကလေးတွေကိုမမေ့ဘူးလေလက်ရဲအမဲကသတင်းစကားပါပါတယ်အမဲဟာ10နှစ်အရွယ်စီးရီးယန်ဒုက္ခသည်မင်းကလေးငယ်ကိုကူစားပြုပါတယ
် It's wild for me because basically
ကျွန်တော်လည်းအခုမှအမေရိကန်ဖြစ်လာလို့ပြောရပါတယ်ကျွန်တော်ကဩစတြေးလျအီရန်နဲ့တူရကီအဆက်ပါအဲ့ဒီလိုတွေးနှောတာကြောင့်ဥရောပမှာနေခဲ့တယ်လို့ဒုက္ခသည်အဖြစ်လဲကဘာတဝန်းနေထိုင်ခဲ့ပူပါတယ
်လက်ရဲအမဲလက်ထိုးရုပ်ကိုတောင်အာဖရိကအခြေဆိုင် Hand Spring Company ကပုံစံထုတ်ပြုလုပ်ခဲ့တာပါခန္ဓာကိုယ်အစိတ်ပိုင်းကိုဝါးနဲ့ပြုလုပ်ထားပြီးမျက်နှာအမူအရာကိုတွေ့ထားတဲ့ဆိုင်းကျိုးတွေအသုံးပြုပြီးတော့လှုပ်ရှားစေပါတယ်လက်နှစ်ဖက်လှုပ်ရှားအောင်လဲလက်ထိုးရုပ်အဖွဲ့ဝင်တွေကဟန်ချက်နဲ့အညီလှုပ်ရှားစေပါတယ်ခင်ဗျာအမေရိကန်ပြည်အောင်စုကကျောင်းတွေမှာဆရာမလိုအပ်ချက်ကြီးမားနေတာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဖြေရှင်းဖို့သမရဂရော ဂျေ ဘိုင်ဒန်ကကြိုးစားနေပါတယ
် If we want to draw more
ထားနေထူးချွန်တဲ့သူတွေကိုဆွဲဆောင်ဖို့နဲ့ဒီဆရာမတွေအနေနဲ့သူတို့ကျွမ်းကျင်ရာအလုပ်ကိုအကောင်းဆုံးလုပ်နိုင်ဖို့ဆိုရင်ကျမတို့ဘက်ကတင့်တော်တဲ့လုခလာစာပေးပြီးသူတို့လိုအပ်တာတွေကိုထောက်ပံ့ပေးဖို့ပါ
တိတ်ပံဤပညာကဏ္ဍပေါင်းစုံအတွက်ဆရာမလိုအပ်ချက်ကြီးမားနေတာပါဒီလိုလိုအပ်ချက်တွေကနေရာတကာမှာကြုံနေရပေမဲ့လည်းဝင်ငွေနဲ့မိသားစုတွေနဲ့အသားအရောင်ရှိသူတွေနေထိုင်ကြတဲ့ဒေသတွေမှာတော့ပိုလိုအပ်နေပါတယ်
Every time you look around there's a need
ဘယ်မှာပဲကြည့်ကြည့်အထူးဂရုစိုက်တင် जा ပေးရမယ်ကလေးတွေအတွက်ဆရာမတွေလိုအပ်နေပါတယ်အလုံးလျှောက်ဖို့ကအလွန်လွယ်ပါတယ်ဘွဲရပြီးတော့အလုံးအများပြားကခေါ်ကြပါတယ်အခုဆိုရင်ဘာမင်ငံမြို့ကအကြောင်းမှာအလုံးဝင်နေပါပြီ
မကြသေးခင်ကအတည်ပြုခဲ့တဲ့130ဘီလီယံသုံးဆွဲမဲ့အမေရိကန်တွေကိုအထောက်အကူပေးမဲ့အစီအစဉ်ကနေဆရာမတွေလာစားတိုးမြင့်ပေးဖို့ပညာရေးနဲ့လုံသမားဝန်ကြီးတို့ကလည်းပူးရဲကြင်ညာချက်ထုတ်ထားပါတယ်ဒီလိုဆွဲဆောင်မှုတွေကဘလောက်တိုင်းဓာတိထိရောက်မှုရှိလာမလဲဆိုတာကတော့စောင့်ကြည့်ရမှာပါ
It's a nightmare because
ဆရာတယောက်ထဲနဲ့တော့အတော်လေးအဆင်မပြေပါဘူးရှိသမျှကျောင်းသားတွေကိုဆရာတယောက်ထဲကသင်ရပြန်ရင်လည်းထိထိရောက်ရောက်သင်နိုင်မှာမဟုတ်ပါဘူးအထူးဂရုစိုက်သင်ကြားပေးရမယ်ကလေးတွေကျွန်တော်အခန်းမှာပြည့်မနေပါဘူးသူတို့သင်ယူနိုင်တဲ့ပုံစံအတိုင်းသင်ကြားပေးနိုင်မှာမျိုးသူတို့လိုအပ်ပါတယ်
အထူးဂရုစိုက်တင် जा ပေးရမယ့်ကလေးတွေအတွက်ဆရာတယောက်အနေနဲ့အတော်ကြိုးစားရတယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့လည်းကလေးတွေတင်ယူနိုင်စွမ်းကိုတွေ့ရတဲ့အခါအလွန်ပီတိဖြစ်ရပါတယ်လို့လည်းတင်မိုသီအဲလစ်ဆန်ကပြောပါတယ်ခင်ဗျာ
။ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုဒ္ဓဆုံးလေးအမေရိကန်တခွင်စီစဉ်ပါရှင်။အခုဆက်ပြီးတော့သိပ္ပံနဲ့နီးပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့အချို့မုတ် MSG အကြောင်းတည်ကောင်းစရာတွေကိုတင်ဆက်ပေးထားတာပါ။လူတွေရဲ့ကျန်းမာရေးအတွက်အန္တရာယ်ရှိမရှိအခြေတင်ပြောဆိုနေကြတဲ့အချို့မုံလို့ခေါ်တဲ့ MSG အသားအရသာဟင်းခတ်မှုအကြောင်းကိုဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါခင်မျိုးသက်ကမေးမြန်းပြီးတော့စီစဉ်တင်ဆက်ထားတာရှုစားနာဆင်ပါရှင်
ကျန်းမာရေးအတွက်အန္တရာယ်ရှိမရှိအခြေတင်ပြောနေရတဲ့ MSG လို့ခေါ်တဲ့အသားအရသာဟင်းခတ်မှုအချို့မှုအကြောင်းဓာတုပညာရှင်ဒေါက်တာခင်မုံညိုကိုမေးမြန်းပြီးတင်ပြပေးပါမယ်။အရသာကိုချိုချင်ဖန်ကားငန်ဆက်ဆိုပြီးအဓိက6မျိုးပြောလို့ရှိပါတယ်။
ရှာပေါ်မှာတော့ရှာပြားကအငန်နဲ့အချိုးရှာအရင်ကအခါရှာပြီးကအချင်းနဲ့ရှာအလဲမှာတော့ဥမာမီလို့ခေါ်တဲ့ထုခဲ့တဲ့အသားအရသာကိုခံတဲ့ cell တွေရှိတယ်လို့အခြေခံ၅မျိုးသတ်မှတ်ထားတာပါဒီဥမာမီအရသာထပ်ဆောင်ပေးနိုင်အောင် MSG လို့ခေါ်တဲ့အချိုးမှုန့်ကိုအစအစာတွေမှာထည့်ပြီးတုံးကြတာဖြစ်ပါတယ်ဒီအချိုးမှုန့်ဆိုတာကဘာပါလဲ
အချိုးမှုန့်ကတော့တကယ်တည်းတော့ amino acid ကိုတို့အဆစ်ဆိုတော့အရည်ဖြစ်နေပါလေအခဲဖြစ်အောင်လို့ sodium hydroxide နဲ့ WC ပြီးတော့စားဖြစ်အောင်လုပ်လိုက်တယ်အဲ့စားဖြစ်တဲ့အာကိုကျွန်တော်တို့အသုံးပြုတာပဲအဓိကကတော့အချိုးမှုန့်မှာဒီ glutamic acid ဆိုတာပါတယ်အဲ့ glutamic acid ဆိုတာ amino acid ပဲသူ့ကိုကျွန်တော်တို့ကသိပ္ပံနည်းနဲ့ပြောရင် sodium 2 amino pentane dihydrate လို့ခေါ်တယ်ဒီ E number လဲ E621 ဆိုပြီးတော့ပေးရတဲ့အတွက် flavor enhance ပေါ့အရသာရှိစေသောအစာအနေနဲ့လက်ခံထားတဲ့ပစ္စည်းဖြစ်တယ်အကြောင်းအချုံဟုတ်ဟာဒီကဘာလုံးမှာစိတ်ရောအကြီးကြီးနဲ့ထုတ်လုပ်တဲ့လုပ်ငန်းကြီးတစ်ခုဖြစ်နေပါတယ်
။ဆက်ဒီအချုံမုတ်ဘယ်တော့မှစပြီးတော့တွေ့တာလဲဆက်
။အချုံမုတ်ကို1908ခုနှစ်ဂျပန်နိုင်ငံကဇီဝဓာတုပေရပညာရှင်ကီခုနဲအိုက်ခိဒဆိုတဲ့ပုဂ္ဂိုလ်ကစပြီးတော့တွေ့ပါတယ်။သူကအချုံမုတ်ကိုအရသာရှိတဲ့အရာတစ်ခုကနေတော့ထုတ်မယ်ဆိုလို့ပြောတာတကယ်လို့သူကစုပ်ကနေပဲထုတ်ပါတယ်။သူစုပ်လို့တာလဲစီဝိတ်ကနေလောက်တဲ့စုပ်စီဝိတ်ဆိုတာကျွန်တော်တို့ပင်လေရေပုံကနေတော့အခြေခံလို့လုပ်ပါတယ်ဒါကြောင့်ဒီဂျပန်ကပတ်စမလုံးလုပ်တဲ့အချုံမှုကတော့ပင်လေရေပုံကထုတ်တယ်လို့ကျွန်တော်တို့ပြောကြပါတယ
်အချုံမှုကတခြားဒီအပင်တို့ဘာလို့အနေနဲ့ထုတ်လို့ရတာဆရာ
ဒီနောက်ပိုင်းမှာတော့အလွယ်ဆုံးကတော့ဘလောပီနံဟုတ်ပါထုတ်တာပေါ့ကလောဟုတ်လို့ခေါ်တယ်ကျွန်တော်တို့ဒီ starch ကစီတက်ခမင်းလိုမျိုးကစီတက်ပေါ့ကစီတက်အမှန်များတဲ့ပေါ့ဘောပိနာဟုတ်ကို bacteria ကျွေးလိုက်တဲ့အခါ bacteria တွေစားလိုက်တာကသူ့ရဲ့ဘေးထွက်ပစ္စည်းအနေနဲ့ glutamic acid ထွက်လာပါတယ် glutamic acid ကိုရပြီးမှနောက်တစ်ဆင့် sodium hydroxide နဲ့ WC ကို monosodium glutamate ရပါအဲကြောင့်အချုံမှုလုပ်ခြင်းဘောပိနာဥက္ကဋ္ဌလေလုပ်လို့ရှိပါတယ
်ဆက်တခြားအသီးနှံတွေကိုထုတ်လို့ရလားဆက်
ချာတင်းတယ်ကောင်းကျင်းလို့ဘာလို့လဲအကုန်လုံးထုတ်လို့ရပါလိမ့်မယ်ဆိုတော့ဒီဘလော့ပီနာဥကတော့သူကဒီဘက်တီးရီးယားနဲ့သူတော်တော်လေးတည့်တယ်ချာဘက်တီးရီးယားတွေကဘလော့ပီနာဥကိုမစားအောင်မစားလို့မရအောင်ဘလော့ပီနာဥကအပြည့်အခုံမှာစိုင်နိုက်တွေပါတော့ဘက်တီးရီးယားတွေနှောက်ချက်ခြင်းကတော့အမလန်သန့်စင်တဲ့ starch ကစီတက်ကိုရတယ်ဒါကြောင့်သူ့ကိုလောက်ရတာအကောင်းဆုံးဖြစ်တဲ့အတွက်အကောင်းဆုံး result ကိုရလာအကောင်းနဲ့လုပ်မယ်ဆိုရင်တော့အလုံးပုတ်ကအကောင်းဆုံးပဲလို့ဆက်ပါလေ
မြန်မာနိုင်ငံမှာထုတ်လာစေ
ဗမာနိုင်ငံမှာအရင်တော့ကထုတ်ပါတယ်ဆက်မှုလမ်းထာတာတွေကခုဖြစ်စီကိုထုတ်မယ်ဆိုတော့လုပ်တဲ့အချိန်မှာတော့စားသောက်ပုံတွေတော်တော်များထုတ်တယ် BPIC တွေအောင်မြင်တယ်အဲ့ဒီအချုံမှုကလည်းအတော်အသင့်တော့အောင်မြင်တယ်ဗါလေးဖြစ်တယ်ဒါပေမဲ့အဲ့ဒီအချိန်မှာရိုးရီးယားတော့အာဂျီနိုမိုတိုဆိုတဲ့အချုံမှုတွေအများကြီးဝင်လာတော့အပြည့်အစုံနည်းနည်းဖြစ်ပြီးအာဂျီနိုမိုတိုဒီကိုဖမ်းတော့အချုံမှုတွေမစားအောင်ဆိုတော့ပြစ်ထဲတော်လာတယ်ပဲလုပ်ကြတယ်အဲ့ချိန်မှာဘဝကြီးအချုံမှုတွေကလည်းပူကြောက်သွားတယ
်ဒီအချုံမှုကလူအတွက်အန္တရာယ်ဖြစ်သလားဆရာ
အချုံမှုကလူအတွက်အန္တရာယ်မဖြစ်ဘူးလို့ပဲကျွန်တော်တို့ပြောနိုင်ပါတယ်သို့တော်လည်းတချို့လူတွေပေါ့လေဟို allergic ဖြစ်တယ်တချို့လူကပစ္စည်းတစ်ခုနဲ့မတည့်ဘူးအခင်းရင်းနှီးနဲ့မတည့်လားတော့ပြုတ်တင်နဲ့မတည့်လားတော့အဲ့လို allergic ဖြစ်တဲ့အားမရှိတဲ့ကိုအချုံမှုကလည်း allergic ဖြစ်တဲ့ရှိတယ်ဒါမတည့်တာပေါ့ချုံဟုတ်နဲ့ဒါမတည့်တယ်လည်းလည်းပေါ်ပါလို့ရှိပါတယ်သူတို့ကတော့ခေါင်းကြိုက်တာတွေပဲဖြစ်တတ်ပါတယ်ရေးအများကြီးငတ်တာဖြစ်တတ်ပါတယ်လူမျိုးဖြစ်တဲ့ဟာကိုနောက်ပိုင်းမှာ Chinese restaurant syndrome လို့ခေါ်ကြတယ်တရုတ်ဆိုင်တွေကအချုံဟုတ်အများအားသုံးတယ်အများများလည်းသုံးတယ်အဲတော့တရုတ်ဆိုင်မှာစားပြီးမှဖြစ်တဲ့ယောဂါတရုတ်စားတော့ဆိုင်ယောဂါဆိုတော့အမည်တက်ခဲ့ပါတယ
်နောက်အချုံဟုတ်ကအရသာကိုပို့ပြီးတော့ထူးစေတယ်ဆိုတော့ဘာကြောင့်ပါလဲဆရာ
အဲ့ကျွန်တော်တို့ပြန်တော်ရင်မော်ရှာမှာရှိတဲ့အန်ဇိုင်းတွေဒီအရသာရှိတဲ့ပစ္စည်းတွေဝယ်လိုက်အရသာခံရတာကျွန်တော်တို့ amino acid အမျိုးအစားအဲ့ဒီစုံဖို့လို sodium နဲ့အဲ့ဒီ amino acid တွဲရတဲ့ဟာဆိုကျွန်တော်အရသာရှိတယ်။ဟုတ်ပြီအသားကိုကျွန်တော်တို့စားလိုက်တဲ့နယ်တော့စားလိုက်ရင်အရသာကိုရှိတယ်လို့ပဲ sodium နဲ့ပါလာတဲ့ဒီ glutamic acid ကလည်းကျွန်တော်တို့လောက်ကန်ပြီးတော့ရှာမှာရှိတဲ့ဆရာလေးတွေကိုအတိအကျဝင်သွားတဲ့အတွက်အရသာရှိစေတယ်။ဒါကြောင့်လူတွေက 他们能够加加吗？
第一出门我的安迪也是在都标价的吧？那三单不的楼比罗嘛标的楼低吧？是啊，把三单木楼打完。
出门个安迪也是没去过的，三户数个对方比较新的，找了三单看看，都是确定的三家，啊，确定我注意了嘛，确出来老年嘞，注意的面不能上来的。那时候我都加快起来个，哎，确定啊，干啥要个批啦嘛，对呀，要。全部跟啥有个皮带似的，都是偷点来的。都是都是塞不了，勒在身上来干嘛？都是背来的，举来的，全部不满了啊！这也过理解的，这万尼瓜老皮气家伙对呀嘞！过理解这万尼瓜是，我第二个帮地下室，帮俺在了全部追了，在家伙跟啥什么我，但俺老都是比俺家一追了皮带娃似的，今年才偷的。我老嘞，俺们今年才偷的钱嘛，这都拿完了算，全部不算的嘞。反正都干啥去呢？属于老人家蛮大嘞。这个领导干啥去呢？也喊了，俺老姜，俺养我绵绵军嘛，皮带也收了，偷边就捡了，给塞了两个床。全部的希望嘞，啥到公会，俺第一个那个快去查嘞，那叫全部俺连西部都会接到表情嘛嘞。
都在看牦牛吧？那叫梦话。格把希望嘞，杀到公，或是阿龙个嘞，困不着嘞，一杀一杀就过皮巴嘞。我妈咪一打一下的血，他把我臭毛肉、毛肉、天津的肉、野毛肉、田野 cheese 都变，变来啥嘞？吃他嘞，打人嘞，一枪跑他嘞，杀啥嘞嘛？对奶奶说那个电表人，提着两百块对半嘞，你别人跟那个提马呗，在哪来的是？那就把马电表送来。
အချို့မဟုတ် MSG အကြောင်းတည်ကောင်းစရာအချက်လက်တွေကိုဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါခင်မျိုးသက်ကမေးမြန်းပြီးတော့တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာခန်းနာပါရှင်ဒီကနေ့ညအတွက်အပတ်စဉ်ခန်းနာအစီအစဉ်တွေကတော့ဒီလောက်ပါပဲဒီကနေ့ညမှာထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုမနက်ထက်စနေမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လင်းပေးမှာမို့စောင့်မျှော်နှာဆင်နိုင်ပါတယ်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဒေါခင်မျိုးသက်တစ်လှည့်ပြောပြပေးပါရှင်
ရုရှားသိမ်းပိုက်ထားတဲ့ယူကရိန်းအရှေ့ပိုင်းဒေသတွေမှာရုရှားအစိုးရကနေစီစဉ်ပြုတ်လုတဲ့ရုရှားလက်အောက်ကနေဒီဒေသကနေနေလို့တဲ့ဆန္ဒရှိမရှိလူမှုဆန္ဒခံယူဘက်ကိုတောက်ကြနေမှာစပြီးတော့မဲပေးနေပါပြီ။ယူကရိန်းအရှေ့ပိုင်းကလူဟန့်ကာဆန်နဲ့ရုရှားတစ်စိတ်တစ်ပိုင်းထိန်းချုပ်ထားတဲ့ဇပူရိရှားနဲ့ဒုံစက်ဒေသတွေမှာမဲဆပေးနေကြတာဖြစ်ပါတယ်။အနောက်နိုင်ငံတွေကတော့အခုကျင်းပတဲ့လူမှုဆန္ဒခံယူပွဲဟာဒီဒေသတွေမှာရုရှားရဲ့ဝင်ရောက်ကျူးကျော်မှုကိုအကြောင်းပြဖို့အတွက်သူ့ဘက်ကစ조사တာလို့ရှုံငင်ကြပြီးတော့အပြစ်တင်ရှုံချကြပါတယ်။ယူကရိန်းနိုင်ငံမှာစစ်ရေးအရှိန်မြင့်တက်လာနေတဲ့အပေါ်မှာကုလသမဂ္ဂလုံခြုံရေးကောင်စီကနေရုရှားကိုအပြစ်တင်ရှုံချလိုက်ပါတယ်။နောက်ထပ်စစ်ရေးအင်အားတိုးချဲ့ဖို့ထပ်ပြင်နေတာနဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကနျူကလ িয়ার လက်နက်တွေတုံးသွားမယ်လို့ချင်းချောက်တဲ့ပုံမှာလဲဝေဖန်ပြစ်တင်လိုက်ပါတယ်။ကုလသမဂ္ဂအတင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကတော့အခုနောက်ဆုံးဖြစ်နေတဲ့အခြေအနေတွေဟာအန်ဒီယဲတိတ်များပြီးတော့စိုးရိမ်စရာတိတ်ကောင်းတယ်လို့ပြောပါတယ်။မြန်မာနိုင်ငံအခြေတဲ့ပုံမှာတွစ်ဆုံနှိမ့်နိုင်တဲ့အခြေအနေတက်ပေါ်လာဖို့အတွက်ဘယ်လိုဆောင်ရွက်မယ်ဆိုတာကိုမနေ့ကအာဆီယံနိုင်ငံခြားရေးဝန်ကြီးတွေကြားနယူးယောက်မှာဆွေးနွေးခဲ့ကြတယ်လို့ Vietnam Times သတင်းကရေးပါတယ်။ထိုင်းနိုင်ငံမှာပြီးခဲ့တဲ့စနေနေ့ကအဖမ်းဆီးခံခဲ့ရတဲ့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်ဒေါက်တာထွန်းမင်းလွတ်နဲ့သူနီးနီးကပ်ကပ်ပတ်သက်မှုမရှိပါဘူးလို့ထိုင်းအထက်လွှတ်တော်အမတ်ဥပကက်ပါချရီရန်ကွန်ကညင်းဆိုတာကို Bangkok Sports သတင်းမှာဖော်ပြထားပါတယ
်စက်တင်ဘာလ23ရက်တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Khali နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA American အသံရဲ့တောက်ကြညမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာစိတ်ချမ်းသာကိုကျမ်းပါလို့လိုတဲ့ဆန္ဒတွေပြကြပါစေရှင
် This program has come to you from the Voice of America, Washington.